Welcome to the Voice of America in Burmese.
Minglam ne khin ma shin. Washington ni ro view American tanga ni 2020 September la 29 ye. Inga ne mne khin season rwe go Myanmar san no jain mne 6 na yi ga ni 9 na yi thi. Line no meter 2440 ne 51. Line la meter 190 ro ga ni thau lwin pe ni ba bi. Juma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတလောကိုဗစ် -19 ကြောင့်သေဆုံးသူတသန်းလောက်ရှိလာချိန်မှာပဲကမ္ဘာပေါ်ကဝင်ငွေနှဲပါတဲ့နိုင်ငံတွေနဲ့ဝင်ငွေအသင့်အင့်ရှိတဲ့နိုင်ငံတွေအတွက်ဒီရောဂါရှိမရှိအမြန်ဆန်းသက်ဆစ်ဆဲမှုတန်း120လောက်လုတ်ပေးနိုင်တော့မှာဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
။ I have good news. I'm pleased to announceThat thanks to an agreement
ကမ္ဘာပေါ်ကဝင်ငွေနည်းတဲ့အသင့်အတင့်နိုင်ငံတွေအတွက်ပါ COVID-19 ရောဂါရှိမရှိအမြန်ဆန့်သက်ဆစ်ဆဲမှုတန်း120လောက်လုပ်ပေးနိုင်ဖို့အတွက် WHO ကသူနဲ့လက်တွဲဆောင်ရွက်နေသူတွေနဲ့တနင်္လာနေ့မှာပဲသဘောတူညီချက်ရခဲ့ကြောင်းသတင်းကောင်းပါလိုက်တာဖြစ်ပါတယ်ဒီရောဂါရှိမရှိအဖြေကိုနိုင်ပေါင်းများစွာရက်နဲ့ချီစောင့်နေစရာမလိုပဲ15မိနစ်ကနေနိုင်ဝက်အတွင်းရနိုင်ပြီးရလကလည်းယုံကြည်ရတယ်လို့ဆန်သက်ဆစ်ဆဲတဲ့ကိရိယာကလည်းရှုပ်ထွေးမှုတိတ်မရှိဘူးလို့ပြောသွားတာပါ။ဒါအပြင်ဒီအမြန်ဆန်သက်ဆစ်ဆဲမှုအတွက်အမေရိကန်ဒေါ်လာ5ဒေါ်လာတော့မကုန်ဘူးလို့လည်းပြောပါရယ်။ဒီဆန်သက်မှုအတွက် Abbott နဲ့ ST Biosensor ကုမ္ပဏီတွေက Bill and Melinda Gates Foundation နဲ့လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။ဒီအမြန်ဆန်သက်ဆစ်ဆဲမှုတွေကိုအောက်တိုဘာလကစပြီးဝင်ငွေနည်းတဲ့အသင့်တန်နိုင်ငံပေါင်း133နိုင်ငံအပါအဝင်ကမ္ဘာတစ်လောစတင်ဖြန့်ဖြူးတော့မှာဖြစ်ကြောင်းရိုက်ဂျစ်သတင်းမှာဖော်ပြထားပါတယ်။ဘယ်လာရုစ်နိုင်ငံမှာသမ္မတအလက်ဇန်ဒားလူကာရှန်ကိုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ဖြစ်ပွားနေပြီးအခုသတင်းပတ်ကုံစနေတနင်္လာနေ့မှာဆန္ဒပြသူ900လောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။26နှစ်ကြာအုပ်ချုပ်နေတဲ့လူကာရှန်ကိုကဩဂုတ်9ရက်ရွေးကောက်ပွဲမှာမဲအလုံးရဲ့80ရာခိုင်နှုန်းနဲ့နိုင်တယ်လို့ကြေညာပြီးဆက်ထမမြောက်သူ့ရဲ့သမ္မတတက်တန်းဆက်ပြီးရယူထားတာပါ။ဒါပေမဲ့ဘယ်လာရုစ်ပြည်သူအများပြားကတော့ဒီရွေးကောက်ပွဲဟာမဲမတမမှုတွေရှိတယ်လို့ခံယူကြပါတယ်။ပြည်ထောင်ဝင်ကြီးဌာနထုတ်ပြန်ချက်အရစနေနေ့ဆန္ဒပြပွဲတွေမှာရဲဖမ်းခံသူ150လောက်ရှိတယ်လို့တနင်္လာနေ့ကမြို့ကြီး22မြို့မှာပြုတ်လုတဲ့ဆန္ဒပြပွဲတွေအတွင်းအဖမ်းခံသူက350လောက်ရှိတယ်လို့ AP သတင်းမှာဖော်ပြပါတယ်။မြို့တော် Minsk မှာလမ်းမ River Track ဆန္ဒပြသူက1000လောက်ရှိပါတယ်။ဒါပေမဲ့အရင်ဆန္ဒပြပွဲတွေတုန်းကတော့ရဲကပြင်းပြင်းထန်ထန်နှိမ်နှင်းတာမတွေ့ရဘူးလို့လူခွင့်အဖွဲ့တစ်ဖွဲ့ကပြောပါတယ်။အေဂျင့်စွာအာနာလွှဲရည်ကိုအထောက်အကူဖြစ်စေဖို့အတွက်အတိုက်ခံတွေတည်ထောင်ဖွဲ့စည်းတဲ့ညှိနှိုင်းဆောင်ရည်ကောင်စီကအဖွဲ့ဝင်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကိုဘယ်လာရုစ်အာနာပိုင်းတွေစတင်လှုံ့ဆော်လာပါတယ်။အဖွဲ့ဝင်အများပြားဟာဖမ်းခံရတာဒါမှမဟုတ်နိုင်ငံကနေထွက်သွားဖို့နှင်ထုတ်ခံရတာတွေရှိနေပါတယ်။နဂေါ်နိုကာရာဘခ်ဒေသနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်အင်းကြီးရဲ့နှစ်နိုင်ငံကြားပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားလာနေတာကိုရပ်တန့်ဖို့တိုက်တွန်းနေတဲ့အမေရိကန်နဲ့တခြားနိုင်ငံတွေနဲ့အတူရုရှားကလည်းပါဝင်တိုက်တွန်းလိုက်ပါတယ်။ပြည်ပကမှာပါဝင်နေသူအလုံးစီးရီးယားတိုက်ခတ်မှုတွေတတ်နိုင်ဆုံးရပ်ဆဲကြဖို့နဲ့ဒေသတွင်းမလိုအပ်တဲ့စီးရီးအချိန်မြင့်လာမှုတွေဖြစ်မလာအောင်လုပ်ကြဖို့ရုရှားဆိုတာပြောခွင့်ရ Dmitry Peskov ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်။အခုဖြစ်ပွားနေတဲ့ပြည်ပကနဲ့ပတ်သက်ပြီးရုရှားသမ္မတ Vladimir Putin ဟာအာမေးနီးယားဝန်ကြီးချုပ်နီကိုလ်ပါရှင်ယန်နဲ့ဒီသတင်းပတ်ကုံမှာဆွေးနွေးခဲ့ကြောင်းနဲ့လို့အရင်အဇာဘိုင်ဂျန်ခေါင်းဆောင်အီလ်ဟမ်အလီယက်နဲ့လည်းအလားတူဆွေးနွေးမှာဖြစ်ကြောင်းပက်စကော့ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းကြေညာချက်တစ်စောင်ထုတ်ပြန်ပြီးအဲ့ဒီဒေသရင်းဖြစ်ပေါ်တဲ့ကြီးမားတဲ့ဆေးတိုက်ခိုက်မှုတွေကြောင့်စိုးရိမ်ကြောင်းနဲ့တိုက်ခိုက်မှုတွေတွင်သေဆုံးဒဏ်ရာရသူတွေကျန်းသူမိသားစုတွေအတွက်ဝမ်းနည်းကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရမော်ဂန်အော်တီဂတ်ကပြောပါတယ်။ဒါအပြင်အကြမ်းဖက်တိုက်ခတ်မှုအရှိန်မြင့်လာတာအတွက် American ဘက်ကအပြင်းထန်ရှုတ်ချကြောင်းပြောပါတယ်။အီရတ်မှာရှီယာစစ်သွေးကြော်ရဲ့တိုက်ခတ်မှုတွေကြောင့်စိတ်ပျက်နေကြချိန်မှာပဲ American ကအီရတ်မြို့တော်ဘက်က American တန်ရုံးကိုပိတ်ပင်မယ်လို့ချိန်ချောက်နေပါတယ်။တကယ်လို့ American စစ်တပ်နဲ့တန်တမန်တွေနေထိုင်ရာနေရာတွေအတိုက်ခိုက်ခံရတာရပ်သွားအောင်အီရတ်အစိုးရကမလုပ်ဆောင်ရင် American တန်ရုံးကိုပိတ်ပင်မယ်လို့အခုရပ်ပိုင်းတွင်အီရတ်ခေါင်းဆောင်တွေကို American နိုင်ငံခြားဝန်ကြီး Mike Pompeo ကသတိပေးခဲ့တယ်လို့American နဲ့ Iran အရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုကလူသိရှင်းကြားပြောဆိုမှုတွေမလုပ်သလိုဝန်ကြီးပွန်ပီယိုနဲ့တခြားနိုင်ငံခြားခေါင်းဆောင်တွေကြားပြောဆိုမှုတွေနဲ့ပတ်သက်တဲ့မေးမြန်းမှုတွေကိုလည်းနိုင်ငံခြားရေးဌာနပြောခွင့်ရကမှတ်ချက်တစ်စုံတရားပေးမဖြစ်ကြပါဘူး။ဒ ဒါပေမဲ့နိုင်ငံရေးချမှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေအန္တရာယ်ရှိတာကိုဒီတိုင်းကြည့်နေမှာမဟုတ်ဘူးလို့သတင်းတောက်တွေကိုပြောပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမထုံမှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်ယောဂကုသမှုနှုန်းနဲ့သေဆုံးမှုနှုန်းမြင့်တက်နေတဲ့အပေါ်နိုင်ငံတော်ပြည်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကစက်တဘာလ28ရက်နေ့ကအစီအစဉ်မှာပြောကြားခဲ့ရမှာ COVID-19 အမြန်စစ်ဓာတ်ခွဲဆန်းသက်ကရိယာတွေရောက်ရှိလာပြီးဖြစ်ကြောင်းနဲ့ဓာတ်ခွဲစစ်ဆေးမှုပိုလုံးနိုင်မှာဖြစ်တာကြောင့်ယောဂပိုးတွေ့တာတွေပိုများလာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ
်ဒီလိုဒီယောဂပိုးတွေ့ရှိတာနဲ့ပတ်သက်လို့ဟိုတောက်ချန်နေတော့ကျွန်မပြောပါတယ်ဟိုတောင်ကိုရီးယားကနေပြီးတော့မြန်ပေါ့နော်ဒီယောဂပိုးရှိမရှိကိုမြန်မြန်ဆန်ဆန်နဲ့မှန်မှန်ကန်ကန်စစ်ဆေးနိုင်တဲ့ antigen test kit တွေရဖို့ရှိတယ်လို့ကျွန်မပြောခဲ့ပါတယ်။ဒါရက်ပိုင်းတွေးရအောင်မယ်ဆိုတော့ကျွန်မပြောတဲ့အတိုင်းပဲကိုရက်ပိုင်းတွေးရောက်ပါပြီ။ဆိုတော့မနေ့ကဆိုလို့ရှိရင်ကျွန်မတို့အစိုးရဝယ်တဲ့2သိန်းထဲမှာဆိုလို့ရှိရင်6,000ရောက်ပါတယ်။ဒီနေ့ဆိုလို့ရှိရင်နောက်3သိန်း4,000ရောက်ဖို့ရှိတဲ့အခါကျတော့ဒီ2သိန်းစလုံးဟာဒီနေ့ပြင်ပါဖြစ်ပါတယ်။မနေ့ဖြတ်ကနေစပြီးတော့ဒီမြို့နယ်ခရိုင်ဆေးရုံတွေမှာစပြီးတော့ဒီစမ်းသပ်တဲ့ test kit ကိုသုံးမှဖြစ်ပါတယ်။နောက်မနေ့ဖြတ်မှလည်းကိုရီးယားဆိုတာကနေလှူဒါန်းတဲ့ဒီ test kit တွေက9,000ရောက်ဖို့ရှိပါတယ်။အဲ့တော့စပြီးတော့ဒီမြန်မြန်ဆန်ဆန်နဲ့မှန်မှန်ကန်ကန်စမ်းသပ်နိုင်တဲ့ test kit တွေကိုသုံးပြီးဆိုလို့ရှိရင်ယောဂဖို့ရှိတာတွေပို့ပြီးတော့တွေ့လာသလိုဖြစ်ပါလိမ့်မယ်။ဘာဖြစ်ဆိုမြန်မြန
်နေစဉ်တက်ခွဲစစ်စဲမှုနှုန်းဘလောက်ထိတိုးမြင့်လောက်ဆောင်နိုင်မလဲဆိုတာကိုတော့နိုင်ငံတော်ပြည်ခံပုဂ္ဂိုလ်ကအသေးစိတ်ပြောကြားသွားခြင်းမရှိပါဘူး။စက်တဘာလ28ရက်နေ့ညပိုင်းမှာတော့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသေ169ဦးထပ်မံတွေ့ရှိခဲ့တယ်လို့ကြေညာခဲ့ပါရယ်။ဒါကြောင့်ကူးစက်သူစုစုပေါင်း 11,632 ဦးရှိသွားပြီဖြစ်ပါရယ်။24နိုင်ရအတွင်းစစ်ဆေးခဲ့တဲ့တက်ခွဲနမူနာစုစုပေါင်း 9,569 ခုစီးရတဲ့အထက်ကအခုလိုလူနာသစ်900နီးပါးတွေ့ရှိခဲ့တာဖြစ်ပါတယ်။သေဆုံးသူ30ယောက်လည်းထပ်တိုးတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူစုစုပေါင်း256ယောက်ရှိပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံက lockdown နဲ့ curfew ချမှတ်ထားတဲ့ Victoria ပြည်နယ်မှာတော့တင်းလာနေက3လအတွင်းကူးစက်မှုအနည်းဆုံးအဖြစ်လူ5ယောက်သာကူးစက်မှုရှိခဲ့တာမို့ညမထွက်ရမယ့်ကိုချက်ချင်းပြန်ရုပ်သိမ်းပေးမယ်လို့ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်။
We are so close to being able to take a really big step, toward that COVID normal. What's incredibly important...
COVID ကာလပုံမှန်အခြေအနေကိုပြန်ရောက်ဖို့တိတ်ကိုနှိမ့်ဆက်နေပါပြီ။ဒီလိုတိတ်ပြီးနှိမ့်ဆက်နေတာကြောင့်လူတိုင်းကစီးပင်းစည်းကမ်းတွေကိုဆက်လက်လိုက်နာ၊ပတ်ကန်တဲ့အပြုအမူတွေကိုဆက်လက်လုပ်ဆောင်ပြီးကုသမှုနှုန်းနည်းပါးနေအောင်ကူညီပေးကြပါတို့ဝစ်တိုရီယာပြည်နယ်ဝန်ကြီးချုပ် Daniel Andrews ကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါဝစ်တိုရီယာပြည်နယ်သားတွေညမထွက်ရမင်းထုတ်ပြန်ထားချိန်မှာအနစ်နာခံခဲ့တာတွေကိုအတိအမှတ်ပြုကြောင်းနဲ့ lockdown ချမှတ်တဲ့ပြည်ဟာအလုပ်ဖြစ်အောင်မြင်တာကိုအခုအချိန်တွေကတက်တည်ပြနေကြောင်းလည်းသူကပြောပါတယ်အောက်တိုဘာလအစောပိုင်းမှာကလေးအများစုကျောင်းပြန်တက်လာနိုင်မယ်လို့လည်းသူကပြောပါတယ်ဩစတြေးလျနိုင်ငံရဲ့ COVID-19 ကူးစက်မှုဗဟိုချက်ဖြစ်ခဲ့တဲ့ဝစ်တိုရီယာပြည်နယ်ရဲ့မြို့တော်မဲလ်ဘုန်းနဲ့ဝန်ကျင်ဒေသမှာပြီးခဲ့တဲ့လကနေ့စဉ်ကူးစက်မှုနှုန်း925ယောက်အထိရောက်ရှိသွားခဲ့လို့ယောဂကူးစက်မှုအခြေအနေအစဉ်လေးသတ်မှတ်ပြီးတင်းတင်းကြပ်ကြပ်နဲ့အသွာအလာတွေပြင်ပထားခဲ့တာဖြစ်ပါတယ်။ကျောင်းတွေနဲ့မဖြစ်မနေမဟုတ်တဲ့လုပ်ငန်းတွေကိုပြင်ထားခဲ့ရတယ်လို့ညမထွက်ရနဲ့လူစုလူဝေးမလုပ်ရကာဖျူးအမိန့်တွေကိုလည်းထုတ်ပြန်ထားခဲ့ပါတယ်။အခုလိုကာဖျူးအမိန့်ကိုရုတ်သိမ်းပေမဲ့ကန့်သက်ချက်တော်တော်များများကိုချမှတ်ထားဆဲဖြစ်ပါတယ်။ကူးစက်မှုပေါင်း 28,000 ကျော်ရှိခဲ့တဲ့ဩစတြေးလျနိုင်ငံဟာယောဂကူးစက်မှုကိုအအောင်မြင်မြင်ကာကွယ်ထိန်းချုပ်နိုင်တဲ့နိုင်ငံတွေကတနိုင်ငံဖြစ်ပါရယ်ခင်ဗျာ။အောက်တိုဘာလ1ရက်နေ့မှာကြေညာမဲ့တရုတ်နိုင်ငံအမျိုးသားနေမှာဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားသူတွေခြေတက်ဆန္ဒပြပွဲပြုလုပ်ဖို့ခုမြတ်ချောက်ထားတာကိုဟောင်ကောင်အာဏာပိုင်တွေကတနင်္လာနေ့ကပယ်ချလိုက်ပါရယ်။တရုတ်နိုင်ငံထူထောင်တဲ့အထိမ်းမှအောက်တိုဘာလ1ရက်နေ့မှာကြေညာတဲ့အမျိုးသားနေကိုတရုတ်ပြည်မှာကြီးမှာခံခန္ဓာနာကျင်းပလိမ့်ရှိပေမဲ့ ဒီစိတ်ဒီပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတော့ပြည်မကြီးကထိန်းချုပ်မှုတွေပိုတိုးလုပ်လာတာကိုမကျေနပ်ကြောင်းပြသတဲ့ဆန္ဒပြပွဲတွေအဖြစ်ကျင်းပလေးရှိပါတယ်။ပြီးခဲ့တဲ့နှစ်ကဟောင်ကောင်မှာဆန္ဒပြပွဲတွေခဏလာကြာဇက်တိုက်ဖြစ်နေတုန်းတရုတ်နိုင်ငံတီထောင်နဲ့အနှစ်80ပြည့်အထိမ်းမှဆန္ဒပြပွဲအတွင်းရက်တက်ဖွဲ့နဲ့ဆန္ဒပြသူတွေအကြားဆွဆွရွရွအထည်ရုံးတွေဖြစ်ပွားခဲ့ပါတယ်။အခုလူလူဆန္ဒပြပွဲကိုကျမကြီးအများပြည်သူလုံခြုံရေးနဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့အခွင့်အရေးကိုကာကွယ်တဲ့အနေနဲ့ရဲတပ်ဖွဲ့ကပယ်ချရတာဖြစ်တယ်လို့ရဲမှူးချောင်ချီဝေကပြောပါရယ်။ထိုင်ဝမ်ဇီဝနည်းပညာကုမ္ပဏီတစ်ခုကတိကျတဲ့ကိုရိုနာဗိုင်းရပ်စ်စံသက်စစ်ဆေးမှုတနည်းကို2000ကျော်ပြည်လုံးနိုင်တဲ့ဆက်ရုပ်တမျိုးကိုထိထွင်ထုတ်လုပ်နိုင်ခဲ့တယ်လို့ကြေညာခဲ့ပါရယ်။မြို့တော်တိုက်ပေအခြေဆိုင် TCN ကုမ္ပဏီက QVS 96လို့အမည်ပေးထားတဲ့အဲ့ဒီဆက်ရုပ်ဟာဆက်နဲ့အလိုလျောက်အပြည့်အဝလှူရှားနိုင်တာဖြစ်ပြီးလက်သုံးချောင်းနဲ့ဓာတ်ခွဲနမူနာအမြောက်အမြောက်ကိုကင်တွင်နိုင်တယ်လို့ပြောပါရယ်။ဒီနေ့အစောပိုင်းမှာပဲအဲ့ဒီဆက်ရုပ်ကို American အစားစံနဲ့ဆေးဝါးကုတ်ကွယ်ရေးဌာန FDA မှာမှတ်ပုံတင်ထားရှိပြီးဖြစ်ပါရယ်။လောလောဆယ်ဒီဆက်ရုပ်ကိုထိုင်ဝမ်ကကုသရောဂါထိန်းချုပ်ရေးဌာနထိုင်ဝမ်အစိုးရဌာနတချို့နဲ့စိတ်ယုံသုံးယုံမှာအသုံးပြုနေတယ်လို့လည်း TCI Company ကပြောပါရယ်ခင်ဗျာ။ဤကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။တင်တော်ဝင်းမြမမြန်မာနိုင်ငံရေးမှာ1988ဒီမိုကရေစီရေးနောက်ပိုင်းအဓိကနိုင်ငံရေးကဏ္ဍမှာပါခဲ့ပြီးတိုင်းဒေသမဟာမိတ်တွေကိုလည်းဥဆောင်ခဲ့တဲ့အောင်ပွဲရာအဓိကရှမ်းပါတီကြီးကိုထူထောင်ခဲ့သူဥခွန်ထွန်းအနားယူတော့မယ်လို့ပြောလိုက်တာကဘလို့တက်ရောက်မှုရှိနိုင်တာကိုဒီ SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အတွင်းရေးမှူးတစ်စိုက်ကျော်ညင်ကဖြစ်ပျက်ပုံကိုအခုလိုဆက်ရှင်းပြပါတယ
်။ဥက္ကဋ္ဌကြီးကတော့သူစန္ဒပါဗျာသူတဘောထားကို7 day မှာအဲ့လိုမျိုးကြီးညာလိုက်တဲ့တဘောပါဗျာအဲ့ဒါကတော့သူဟိုတုန်းကကျွန်တော်နဲ့တခြားလူငယ်တွေပါဗျာတော်တွေ့လုံးကတော့သူနည်းနည်းနားချင်တယ်ဆိုတဲ့အကြောင်းသူပြောဖူးတာရှိတယ်နောက်ပြီးတော့သူရဲ့မိသားစုကိစ္စပါဗျာဆိုပါကြီးမှန်တယ်ဗျာပေးရတဲ့တောင်းမကြည့်ပါနဲ့ဆိုးတော့ဗျာနောက်ပြီးဒီကျမ်းမာရေးတို့ဘာလို့ပိုင်းမှာလဲနည်းနည်းယူနေတာတော့နားဖို့ဖြူဖို့ဆိုတဲ့တဘောမျိုးတော့ကျွန်တော်တို့တော့သူပြောဖူးတယ်အဲ့ဒီတစ်ခါတော့ကျွန်တော်တို့ဘယ်သူမှမတိလိုက်ပဲနဲ့တင်းဌာနကိုခေါ်ပြီးတော့သူ့အနေနဲ့အင်တာဗျူးပေးလိုက်တဲ့တဘောပါပဲဗျ
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာထူကြတာကရွေးကောက်ပွဲမတိုင်ခင်မှာပေါ့နော်။အရေးပါတဲ့အချိန်လေးမှာကတ်ပြီးတော့ဖြစ်တဲ့အတွက်ဒီရွေးကောက်ပွဲအပေါ်မှာရောဘယ်လိုမျိုးတည်ရမှုရှိမယ်လို့ထင်လဲ
။ထွေထူးတော့တိုက်ရောက်စရာမရှိဘူးဗျ။ဘာလို့လဲဆိုတော့ဥက္ကဋ္ဌကြီးကနားမယ်ပြုတ်မယ်ဆိုပေမဲ့ဒီပါတီထဲမှာတော့ဥက္ကဋ္ဌကြီးကိုဆက်လက်ပြီးတော့ဥက္ကဋ္ဌနေရာဖြစ်ပေအတိမတ်ပြုထားသေးတယ်ပါတီ CC တို့ဘောကောမီ CC တို့လိုမျိုးအစားခေါ်ပြီးပြုပြီးတော့မှမဆွေးနွေးနိုင်လို့လေဆုံးဖြတ်မချနိုင်လို့ဆိုတော့ဥက္ကဋ္ဌကြီးပါပဲ
ဟုတ်ကဲ့ဒီရုတ်တရက်ကြီးဖြစ်သွားတဲ့မတိုင်ခင်လေးမှာဒီတစ်ခုခုမှာကြားခဲ့တာဘာညာရောဒီကပွဲနဲ့ပတ်သက်ပြီးတော့
ဟိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်လောင်းနေ133ဦးပေါ့ဗျာဟောဘာနာပေးတဲ့ပွဲမှာဥက္ကဋ္ဌကြီးကအမှန်စကားပြောပြီးသေးတယ်ကြာဒါကိုယ်စလေလောင်းရေးပြီးမှလေအဲ့ဒီချိန်ထိကဘာမှဖြစ်ပါဦးအဆင်ပြေပါတယ်နောက်ပြီးတော့ဒီကျူးစားဖို့ပေါ့ဗျာအဓိကအဖြစ်လူငယ်ပိုင်းကိုတူတော်ပြောပါတယ်နောက်ဒီရွေးကောက်ပွဲကမ်ပိန်းမတိုင်ခင်ဒီလူမရွေးခင်ကလည်းဒီတောင်ကြီးမှာကျွန်းလာတော့ဆိုရင်လူငယ်တွေကိုနေရာပေးဖို့တင့်ပြီးတန်းဖွင့်ပေးရမယ်ပေါ်လာပြီးခဲ့တာတော့ရှိပါတယ်
ဟုတ်ကဲ့အဲ့ဒီပုံမှာရောဘယ်လိုခံစားမိလဲ
အော်ဥက္ကဋ္ဌကြီးကတက်80နီးလာပြီလေပြောပါလီမာနဲ့အဆင့်လိုက်ဆင့်လိုက်တော့ဟောဥက္ကဋ္ဌကြီးရဲ့တန်းနေပါဗျာတသက်ရှိရေပေါ့ပြီးရင်သူကငယ်တဲ့60အောက်ပေါ့လေအောက်50အောက်တွေအဲလိုမျိုး40အောက်တွေသူကတန်းလိုက်တော့ရှိနေရဲ့ဗျာဟောပါတီနေနေတော့မျိုးဆက်အကြကတော့လက်လွဲပြီးစခန်သွားနိုင်တဲ့အဆင့်ဆင့်နေ35ဆင့်လောက်ထိကျွန်တော်တိဆောက်ထားရှိတယ်ဆိုတော့ဒီဥက္ကဋ္ဌကြီးနာချင်းမနာချင်းကဒါတိတ်တော့ကျွန်တော်တို့အပေါ်မှာတော့ထွေထူးထိခိုက်နိုင်ခြေတော့မရှိပါဘူ
း။ဟုတ်ကဲ့နောက်တစ်ခုကရှမ်းပြည်နယ်မှာနောက်ရှမ်းပါတီတခုလည်းရှိနေတဲ့အနေအထားမှာကုဆိုင်အိုက်ပေါင်းတို့ပါတီဒီတိုင်ဆိုင်မှုတွေကအခုဥက္ကဋ္ဌကိုထွက်တဲ့ပေါ်မူတည်ပြီးတော့ကအပြောင်းလဲဖြစ်လာမယ်ထင်လား
။ဒါတော့နည်းနည်းရှင်းမယ်ထင်ပါတယ်2015မှာကတည်းကဒါ B2 ရဲ့သဘောထားတော့ဒါရှင်းရှင်းလင်းလင်းပြထားပြီးပြီလေ။ဒီတစ်ခေါက်လည်းဒါကျွန်တော်တတ်နိုင်ဆုံးကြိုးစားမယ်လေ
။ဟုတ်ကဲ့အဓိကပြန်မယ်ပါတီပေါ့နော်ရှမ်းပြည်နယ်မှာပါတယ်ရှိမယ်ထင်လား
။အဓိကတော့ရှမ်းရှိပိုင်းမှာဆိုရင် USDP ကအဓိကကလည်းတော့ရှမ်းရှိချမ်းဆိုရင်တော့ USDP ကတော်တော်နိုင်တယ်ဗျ။ ဒီတချို့မြို့ကြီးတွေမှာဆိုရင်တော့ NLD ပေါ့ဗျာ
ဟုတ်ကဲ့ဘယ်မြို့ကြီးတွေဖြစ်မလဲ NLD နဲ့အဓိကအပြိုင်ပေါ့လေ
တောင်ကြီးလိုမျိုးလားရှိုးလိုမျိုးအတိုင်းတုံတချိလိုက်ပေါ့လေအဲ့လိုမျိုးမြို့ကြီးတွေဆိုရင်တော့မြို့လူမျိုးတော်တော်ဆုံသွားတယ်ပြုတ်သွားတယ်နောက်ပြောတိုက်ငါယော့တယ်ဆိုတဲ့နေရာတွေဆိုရင်တော့သူတို့နိုင်တယ်ပေါ့ဗျာ
ဟုတ်ကဲ့နောက်ဒီ USTV ချက်ခိုင်ဖို့ပြောရင်လည်းအဓိကပြန်ရမယ်ရှမ်းအရှိမြို့နယ်တွေရော
မိုင်းဖြတ်တော့လို့ဆိုရင်လည်းသူတို့နိုင်ထားတယ်လေဟိုမိုင်းပြင်းတို့မျိုးပေါ့လေရှမ်းကြီးပိုင်းတော်တော်များများပဲဗျာဒါပေမဲ့တူးခြားတာတော့အထက်မှာတော့ဒီတက်တည်များတယ်နောက်ဒီဘီလူစစ်တွေလည်းများတယ်ပေါ့လေအခုကတော့သူကဒီ NLD လည်းလှူရှားနေတာရှိတယ်ဗျာသူမိုင်းရောင်းတို့ဘာလို့ဆိုရင်တော်တော်ပြိုင်ရမယ့်နေရာတွေကဒီမိုင်းရောင်းကတော့ဒီခောက်တော့ကျွန်တော်တို့ချင်းနေတော်တော်ကောင်းပါလေမိုင်းရောင်းတို့မိုင်းဖြတ်တို့မိုင်းပြင်းတို့ပေါ့လေကျန်တဲ့ဟိုရှမ်းမြောက်ကတော့အချင်းနေတော်တော်ကောင်းပါလေရှမ်းတောင်လည်းကောင်းပါဆိုတော့2015တဲ့ဆိုင်တော့ပို့ပြီးတော့နိုင်မယ်လို့ကျွန်တော်တို့မျှော်မှန်းထားပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုင်ကျွန်တော်ဝယ်မယ်ပါ
ကိုဗစ်ကရောဂါထိန်းချုပ်ရေးဆက်ရုံလုံးယုံနေယာယီပိတ်ထားရတဲ့အတွက်အစိုးရကထောက်ပံ့ငွေပေးရမှာရောဂါကူးစက်မှုတန်းအစိုးဆုံးခံရတဲ့ရန်ကုန်တိုင်းအပြင်ကြံကြေးသားတွေပါခံစားခွင့်ရဖို့အလုပ်သမားတွေကမျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ဆက်ရုံတွေတရင်နှစ်ပတ်ကြာပိတ်ထားတဲ့ကာလမှာလူမှုဖူလုံကြီးပြည်သွင်းတဲ့သူရောမပြည်သွင်းတဲ့သူပါထောက်ပံ့ဖို့အစိုးရကစီစဉ်နေတဲ့အတွက်ဆက်ရုံများစုရှိတဲ့ရန်ကုန်တိုင်းနဲ့မကဘဲတခြားပြည်နယ်နဲ့တိုင်းကပိတ်ထားတဲ့ဆက်ရုံလုပ်သားတွေကလည်းအလားတူခံစားခွင့်ရဖို့မျှော်လင့်နေရဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာရကလုပ်ငန်းတွေယာယီရန်နာလိုက်ရတဲ့ရန်ကုန်တိုင်းမှာအလုပ်သမားတွေကိုလူမှုဖူလုံကြီးခံစားခွင့်40ရာခိုင်နှုန်းပေးမဲ့အကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစက်တင်ဘာ24ရက်မှာကြေညာထားပါတယ်။ဒါပေမဲ့လည်းအလားတူလုပ်ငန်းတွေပိတ်ထားရတဲ့ပဲခူးတိုင်း၊မွန်ပြည်နယ်၊မန္တလေးတိုင်း၊အေရဝတီတိုင်းတွေအတွက်တော့ထုတ်ပြန်ကြေညာတာမရှိသေးပါဘူး။အလုံသမားအချင်းချင်းရိုင်းမင်းကူညီရေးအဖွဲ့ LAEO အငင်းပွားမှုဖြစ်ရှင်တောင်းခံဒေါခခါကတော့အလုံသမားတွေရဲ့ခံစားခွင့်တပြေးညီဖြစ်တဲ့ကြောင်းပြောပါတယ်
ခံစားခွင့်ရဆိုရင်လည်းမျက်သားနဲ့ခံစားခွင့်ကိုရရှိကြည့်စမယ်ဒါကြောင့်မို့လို့တိုင်းနဲ့ပြည်နယ်အစိုးရတွေကလည်းစူးစမ်းထုတ်ပြီးတော့မှတီအောင်စုကိုလက်ရှိအလုံသမားတွေကြုံတွေ့နေရတဲ့အခက်အခဲနဲ့ပေါ့နော်မျိုးရင်းမှာဖြစ်ပေါ်နေတဲ့အခြေအနေကိုပြင်ပြဖို့လို့ဒီလိုတီအောင်စုအစိုးရအနေနဲ့ကလည်းဟောက်ချီမှာဖြစ်နေတဲ့အလုံသမားတွေရဲ့အခက်အခဲကိုအော်ဆန္ဒနားလည်ပြီးတော့မှတကြီးခံစားခွင့်ပေးစီစဉ်ပါတယ်ရှင်ဒါကျွန်တော်တို့ရဲ့သဘောထားပါ
မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CDUM လက်ထောက်ထွေထွေအတွင်းရေးမှူးဒေါ်ဖြိုးဆန္ဒဆိုကတော့အစိုးရကပေးဖို့စီစဉ်နေတဲ့လူမှုဖူလုံကြီး40ရာခိုင်နှုန်းကိုအလုံသမားတိုင်းခံစားခွင့်ရှိရလို့ပြောပါတယ
်။အမှန်နဲ့သုတ်သားအားလုံးတော့ရည်ရတာပါ။အစိုးရအနေနဲ့အယုံလုံးရန်ကုန်တိုင်းအတွက်ကိုတော့ပြောတာပေါ့နော်။အမှန်နဲ့ဒါမှပေးမှာပါ။ကျွန်တော်တို့ကတည်းကမှတရားတလောက်ဆိုလို့ရှိရင်ဒါ3000ပေးမယ်လို့သူတို့အစိုးရပြောထားတယ်ပေါ့နော်။
အလုံသမားတွေအနေနဲ့လောကလဆာကိုတတ်မှတ်ရအတိုင်းမရဘူးဆိုရင်အခက်အခဲဖြစ်နိုင်တဲ့အခြေအနေတွေလည်းရှိပါတယ်။လူမှုဖူလုံကြီးအာမခံ40ရာခိုင်နှုန်းကိုပရမအကျင့်စက်ယုံတွေပိတ်တုံးကအတိုင်းအစိုးရကတဆင့်အလုံရှင်တွေကထုတ်ပေးဖို့ရှိပေမဲ့အာမခံမရှိတဲ့အလုံသမားတွေရမယ့်3000ကျပ်ကိုတော့ဘလို့ပေးမယ်ဆိုတာရှင်းရင်းလင်းလင်းမသိရသေးဘူးလို့လည်းအလုံသမားအချင်းချင်းရိုင်းမင်းကူညီအဖွဲ့ကဒေါခခကပြောပါတယ်။ရောင်းနိုင်တွင်အထက်ကျုပ်လူသားပေါင်း6သိန်းလောက်ရှိနေပြီးမြန်မာတနိုင်ငံလုံးအနေနဲ့8သိန်းဝန်းကျင်လောက်ရှိမယ်လို့အလုံသမားသမဂ္ဂတွေကခန့်မှန်းထားပါတယ်။အလုံသမားဝန်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ် ILO ထုတ်ပြန်ကြရရဆိုရင်တနိုင်ငံလုံးမှာရှိတဲ့စက်ရုံအလုံရုံလူသားပေါင်း 22.3 လမ်းရှိပါတယ်။လက်တလုံးမှာတော့ဥရောပသမဂ္ဂ EU ကတော့ကိုဗစ်ရောဂါကာလထိခိုက်သွားတဲ့မြန်မာအထက်ကျုပ်လူသား9သိန်းအတွက်အရေးပေါ်ရမုံငွေယူရို5သန်းမြန်မာကျပ်ငွေနဲ့ဆိုရင်9.9ဘီလီယံထောက်ပံ့ထားပြီးနောက်ထပ်ယူရိုငွေ5သန်းပေးဖို့လည်းကတိပြုထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ကျမအဆုမမရှင်ကိုဗစ် -19 ကပ်ရောဂါကာလအစိုးရထုတ်ပြန်ကန့်သတ်ချက်တွေနဲ့သတင်းသမားတွေသတင်းရယူခွင့်ကင်းလွတ်ခွင့်ပေးဖို့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့မြန်မာသတင်းသမားတွေတောင်းဆိုလိုက်တဲ့အကြောင်းပြောပြပေးကြပါမယ်။ကူးစက်မြန်ရောဂါ COVID-19 ဖြစ်ပွားနေတဲ့အချိန်မှာမရှိမဖြစ်အရေးကြီးလုပ်ငန်းခွင်တွေမှာတာဝန်ထမ်းဆောင်နေသူများမှအပပြည်သူတွေနေအိမ်ထဲမှာပဲနေကြဖို့ကျန်းမာရေးဝန်ကြီးဌာနရဲ့ State at Home အမိန့်ထုတ်ပြန်ချက်ထဲမှာတော့သတင်းမီဒီယာလုပ်ငန်းတွေမပါဝင်တဲ့အတွက်သတင်းမီဒီယာအဖွဲ့တွေဘက်ကစိုးရိမ်မကင်းသဘောထားထုတ်ပြန်နေကြတာပါ။ သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့မြန်မာသတင်းသမားတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကလည်းကယောဂါကာလာကာကွယ်ထိန်းချုပ်ရေးအစီအစဉ်ပါကန့်သက်ချက်တွေတဲ့သတင်းရယူခွင့်စနစ်တကျကင်းလွတ်ခွင့်ပေးဖို့စက်တင်ဘာလ28ရက်နေ့ကထုတ်ပြန်ပါတယ်ပန်မြန်မာအဖွဲ့ကဦးမျိုးမြင့်ငင်းကသူတို့ဘာကြောင့်ထုတ်ပြန်ရတယ်လဲဆိုတာပြောပြပါတယ
်အဓိကကတရားဝင်ကို officially ကိုနော်သတင်းသမားတွေယူခွင့်ရှိတယ်အတင်ထုတ်ခွင့်ရှိတယ်ဒါမျိုးကျွန်တော်ရကြပါတယ်နော်ခိုင်လုံတဲ့အမှန်တကယ်မရှိဘဲနဲ့သတင်းသမားတွေလမ်းမထွက်တော့ဘူးအနေနဲ့ခက်ပါတယ်နော်အထူးသဖြင့်ကျွန်တော်တို့ဒီကသတင်းသမားလေးတွေကလူငယ်လေးတွေဖြစ်တယ်အများအားဖြင့်လက်ကလေးတွေနားကျွန်တော်နည်းနည်းဆိုးရတယ်နောက်တစ်ခါအာဏာပိုင်တွေဘက်မှလည်းအဲ့ဒီပြုတ်ကြမရှိဘူးနော်ခွင့်မပြုထားဘူးမပြုထားခြင်းမင်းတို့မဝင်ရဘူးမလာဘူးမပွားရဘူးဒီလိုပဲပြိပယ်ဟန်တာမှာလေဒါတွေကဖြစ်နေကြပဲကျွန်တော်ကမှပြီမှာဟာလာကိုလက်ပတ်ပတ်ထားတဲ့ကြာဩဇာပြည့်ဝရှိတယ်ဒီလူတွေပြောတဲ့ဟာအတီးပဲအဲ့ဒီဟာတွေကိုကြော်လောက်မှုဆိုတော့အစိုးရကရှင်းရှင်းလင်းလင်းတိတိကျကျနဲ့ဟာလာသတင်းသမားတွေမီဒီယာသမားတွေဟာဒီဒေတာတွေတင်လွတ်လပ်သွားလာပြီးသတင်းရယူခွင့်ရှိတယ်ဆိုတာကိုပဲထုတ်ပြန်ပေးစီချင်ပါတယ်เนาะအတိုင်းပြည်နယ်မှာရှိတဲ့အတိုင်းဒေတာကြီးတွေပြည်နယ်မှာရှိတဲ့အစိုးရဖွဲ့အနေနဲ့ဒီရောက်ထပ်သွင်းစဉ်းစားစီချင်ပါတယ
် COVID-19 ကပ်ရောဂါဖြစ်နေတဲ့အရေးပေါ်ကာလမှာအချိန်နဲ့တပြေးညီသတင်းတွေကိုထုတ်ပြန်ပေးနိုင်မှုကသတင်းမီဒီယာတွေဘက်ကသတင်းဖြစ်နေတဲ့နေရာတွေမှာသတင်းရယူနိုင်မှုအရေးကြီးတာမို့ဒီကုလသမဂ္ဂကသတ်မှတ်ထားတဲ့သတင်းချက်လက်သိပိုင်ခွင့်ဒီမှာပန်မြန်မာအနေနဲ့ထုတ်ပြန်ရတာလို့ဦးမျိုးမြင့်ကြီးကပြောပါတယ်
ကိုဗစ်နဲ့ပတ်သက်ပြီးတော့သတင်းများအမျိုးမျိုးဖြစ်တယ်သတင်းမှန်တယ်လည်းတွေ့ရတယ်သတင်းမှားတယ်လည်းတွေ့ရတယ်misinformation disinformation เนาะသတင်းတွေအမျိုးမျိုးစုံတွေ့ရတယ်ဒီဟာတွေဟုတ်တယ်လားမှန်တယ်လားဆိုတော့ဖြေရှင်းဖို့ပြန်ပြီးတော့ယုံကြည်ခိုင်မာယုံကြည်ရတဲ့သတင်းဌာနတွေရှိဖို့သူတို့မှပြန်သတင်းတွေပြန်ပြီးရှာဖွေလေ့လာဖို့ဆိုတော့သတင်းသမားတွေကအလုပ်လုပ်နေမှာရမှာလေသတင်းဖြစ်တဲ့နေရာတွေတွားဖို့လာဖို့ဆိုတော့ခုနပြောတဲ့နည်းမျဉ်းကန့်သက်တာတွေရှိတယ်ဟန်တာတာတွေရှိတယ်ဆိုတော့ဟိုအဲ့ဒီသူတွားရင်ခန္ဓာလူတော်မှမရှိပါဘူးလို့ပြောကုန်ပြောနိုင်ပါတယ်သို့တော့သူစင်းရဲ့အာနာပိုင်နေနဲ့ထိကြိုက်ကြရမယ်ဟုတ်ဟာလာနေနေမကြောက်အောင်ဈေးမထုတ်အောင်ဆိုရင်ကျွန်တော်နဲ့ဆက်ဆက်လို့ရတဲ့တရင်ကတော်တော်များတော့မှကျွန်တော်ကိုပြန်မိတယ်ရှိပါတယ်သူတို့ဟိုတရင်တွားယူဖို့အခက်အခဲရှိနေဘယ်လိုလုပ်ရမလဲဆိုတဲ့မျိုးတွေမိတယ်ဒီကြောက်တွေ့ရတယ်နော်မင်းတို့ထွက်တာထွက်ကွာဆိုတဲ့မျိုးတိုက်တွန်းမှုဆိုတာလည်းခက်တာပေါ့နော်သူတို့ရဲ့လုံခြုံရေးကလည်းအရေးကြီးတော့အဲ့တော့အပြင်ထွက်ခွင့်ရှိတဲ့သူတွေထဲမှာတရင်သမားတွေမပါဘူးမိဒီယာသမားတွေမပါဘူးနော်ဆိုတော့ဒီအောင်ကျွန်တော်ပြန်စဉ်းစားကြည့်နေလို့ဒါတိုက်တွန်းတာပါ
မီဒီယာလုပ်ငန်းဝင်ကသူတွေအပြင်ထွက်လှုပ်လှုပ်ကင်ခွေတရားဝင်ထည့်သွင်းပေးဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်သက်ဆိုင်ရာဝန်ကြီးဌာနတွေကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့ပြီးခဲ့တဲ့စက်တင်ဘာလ27ရက်နေ့ကကြေညာချက်ထုတ်တောင်းဆိုထားပါတယ်ဒီလိုမီဒီယာဖွဲ့တွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးအခုချိန်ထိတော့သက်ဆိုင်ရာဘက်ကတရားဝင်သတင်းထုတ်ပြန်တုံ့ပြန်တာမျိုးတော့မရှိသေးပါဘူးကယောဂါကာလာစီးပွားရေးထိခိုက်မှုတွေနဲ့သတင်းမီဒီယာလုပ်ငန်းတွေပါပါဝင်လို့ပုံနှိပ်သတင်းစာတချို့ထုတ်ဝေတာရပ်ဆိုင်းလိုက်တာသတင်းသမားတချို့အလုပ်ရပ်နားလိုက်ရတဲ့အခက်အခဲတွေကိုတော့သတင်းမီဒီယာကောင်စီပါဝင်သတင်းသမားတွေဘက်ကဝိုင်းဝန်းကူညီပေးနေရခြင်းလည်းဖြစ်ပါတယ်ရှင်ကျွန်မဆုမမ
ချင်းကြီးနဲ့ပလက်ဝါမြို့နယ်မှာအေရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်တရားနဲ့ဒေသခံတချို့ဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့စစ်ရေးသိမ်းမှနေတဲ့အေရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့ပလက်ဝဒေသခံတချို့ဖမ်းဆီးခံရပြီမဲ့တပ်ဆိုင်ရာမိသားစုဝင်တွေကတော့ပတ်သက်မှုမရှိဘူးလို့ပြောဆိုထားပါတယ်ဖမ်းဆီးခံရသူတူရဲ့မိခင်ဖြစ်သူဒေါက်တာမလေးကတော့တားဖြစ်သူမောင်ဆိုးကျော်လေးနဲ့တမတ်ဖြစ်သူထွန်းလင်းစော်တို့ဟာပလက်ဝမြို့ကနေစိမ့်စင်းရွာကိုအလုလုဘွတ်သွားမြန်မာစစ်တပ်ကဖမ်းဆီးခံခဲ့ရတာလို့ပြောပါတယ်
မစင်းနဲ့ပုံရင်းတွေကအဆက်ခံတယ်သူတို့ဆင်းချက်မှာအလုံးလုံးဖွသွားတယ်ပုံရင်းလုပ်ကြတာသူတို့မရောအောင်ကျင်းနေကြတယ်ဒီနေရာမှာအဆက်ခံနေကျမတို့အစီအစဉ်မရှိဘူးသူတို့ကိုဖန်တယ်လို့ကျမကိုမှပြီးသတင်းပို့တယ
်အဖမ်းခံရလူငယ်နှူးဟာသီလစက်တင်ဘာကိုရင်းနေ့တုန်းကလည်းရခိုင်ပြည်နယ်ကနေပလက်ဝါမြို့ဘက်ကိုကိုမြစ်စည်းတည်ဆောင်ရင်အဖမ်းခံရဘူးတယ်လို့လည်းပြောပါတယ်သူတို့နှုတ်အပါဝင်အခါနမ42ဦးကိုကန္တနိုင်မြေတွင်ဒေရန္တရမိတ်လိုက်နိုင်ရန်ပြက်ကွက်မှုနဲ့ပလက်ဝါမြို့နယ်ထဲမှာပဲစစ်တပ်ကနေဖမ်းဆီးခဲ့ပြီးနောက်ပိုင်းအရက်ဖက်အုပ်ချုပ်ရေးနဲ့ရဲတပ်ဖွဲ့တံလွှဲပြောင်းပေးခဲ့ပြီးနောက်ပြန်လည်လွတ်မြောက်ခဲ့တာဖြစ်ပါတယ်ဒီဒီချိန်မှာတော့သူတို့နှုတ်ကိုနေမြေခံတပ်ကဖမ်းဆီးခဲ့တာဖြစ်ပြီးမိသားစုနဲ့သွေးခွေးမပေးခဲ့သလိုညင်ပါနှိပ်စက်ခံရမှာကိုစိုးရင်ကြောင်းလဲနေမြေခံတပ်ရင်း289ကိုရောက်ရှိသွားခဲ့တဲ့တော်တောင်းမလေးကပြောပါတယ်သမရောကတော့စက်တင်ဘာလ25ရက်နေ့ကကလာဇာမြစ်ထဲမှာဆက်လေသစည်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရတဆစ်စည်းရမှာပလက်ဝါမြို့ရွာမရက်ကွက်နေထိုင်သူထွန်းလင်းစော်နဲ့စူးကျော်လင်းတို့နှူးနဲ့တူဟာအေအေဖွဲ့နဲ့ဆက်ဆက်နေတယ်လို့သမရောပြောခွင့်ရပူချုပ်စော်မင်းထွန်းကပြောပါတယ
်။အေနဲ့ဆက်ဆက်မှုရှိနေပါကြအေအေမှာသင်္ကန်းတက်ခဲ့တဲ့လူတယောက်ဖြစ်တယ်။သူတို့အေပတ်ပတ်ကနံပေါ့အဲ့မှာတက်ခဲ့လူတယောက်ဖြစ်တယ်ဆိုတော့ကျွန်တော်ပနာမစူးကျော်ရရှိပါတယ်။ဆက်လက်ဆက်စည်းရဖြစ်ပါတယ်။
စေရပြိပခါတွေတင်းမာနေတဲ့ပလဝမ်မြို့နယ်မှာမြန်မာစစ်သားဘက်ကရောအေးရခိုင်လက်နက်ကန်အဖွဲ့ကပါမတင်ကန်သူတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ချင်းလူခွေရေးဖွဲ့ဒါရိုက်တာကိုသေးရာကပြောပါတယ
်ကျွန်တော်လမ်းပင်စီရောက်တော့20ကျော်နေဒီဖမ်းဆီးတာရှိတယ်တချို့ဆိုအေးအေးဖမ်းတာရှိတယ်လို့စစ်တပ်နဲ့ဖမ်းတာရှိတယ
်ပလဝမ်မြို့နယ်မှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကုန်းလန်းရေလန်းခီးပိတ်ဆို့နေပြီးတော့ကုန်းစီတွေလည်းပြတ်တောက်နေပြီလိုအပ်တဲ့ကုန်းစီတွေကိုဒေသခံထမ်းသမားတွေကနေရခိုင်ပြည်နယ်ကနေတော်လန်းခီးနဲ့ထမ်းပိုးယူနေရတဲ့အခြေအနေမှာရှိနေပါတယ်ကုန်းစီစီစစ်မှုရပ်တန့်နေလို့ပလဝမြို့အပဝင်ကြေးရွာများပြားမှာအခြေခံစားတောက်ကုန်ပြတ်လတ်နေပြီးတော့ကုန်းစီနှုံးကြီးမြင့်မှုတံကိုခံနေရပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီ။ကျွန်မအင်ဂျင်နိုင်ပါရှင်။ပဋိပက္ခနဲ့ကက်ယောဂါတွေကြားကကျင်းပမဲ့မြန်မာရွေးကောက်ပွဲရဲ့ဂုဏ်သိက္ခာမေကိုထုတ်ခံနေရဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျာဇီးယားမှာရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။မြန်မာနိုင်ငံကလူနည်းစုထောင်ပေါင်းများစွာဟာမဲပေးခွင့်မရရှိဘဲအင်တာနက်ကန့်သတ်ချက်တွေကြောင့်သတင်းအချက်အလက်တွေမရတာCOVID-19 ရောဂါကြောင့် lockdown ချထားတာတွေကိုရင်ဆိုင်နေရတယ်လို့ဗုဒ္ဓဖုနေ့ကဂျနီဗာကုလသမဂ္ဂလူခွင့်ရေးညီလာခံမှာနိုင်ငံတကာဥပဒေပညာရှင်အဖွဲ့ကပြောကြားခဲ့ပြီးဒီလိုအခြေအနေတွေဟာနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုမေးခွန်းထုတ်နေတယ်လို့ဝေဖန်သွားပါတယ်။ဂုဏ်သိက္ခာရှိတဲ့ရွေးကောက်ပွဲဖြစ်ဖို့အကာအကွယ်ပေးရေးနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကိုလေးစားလိုက်နာရေးတည်ကြအောင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့ဆောင်ရွက်ဖို့အဲ့ဒီအဖွဲ့ကကုလသမဂ္ဂမှာတောင်းဆိုသွားပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးဖြစ်တဲ့နိုင်ငံတကာဥပဒေပညာရှင်အဖွဲ့ကတော့ကယောဂါကာလမဲဆန်နာရှင်တွေမဲပေးဖို့အတွက်သူတို့ရဲ့ကျန်းမာရေးအန္တရာယ်ရင်ဆိုင်ရတာမျိုးကိုရှောင်ရှားသင့်ပြီးလူတဦးချင်းစီမဲပေးတာမျိုးထက်အခြားသင့်တော်တဲ့နည်းလမ်းတွေကိုထည့်သွင်းစဉ်းစားဖို့ရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဩဂုတ်လလေကစပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုတဟုန်တိုးမြင့်တက်လာခဲ့ပြီးနေအိမ်မှာပဲနေကြဖို့အမိန့်ကိုရန်ကုန်မှာဒီသတင်းပတ်ထဲစတင်ခဲ့ပါတယ်။အိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ချက်ဟာမဲဆန္ဒရှင်ပြည်သူတွေနဲ့ကိုယ်စားလှယ်လောင်းတွေကိုနိုင်ငံရေးစီးအုံးလှုပ်ရှားမှုတွေအတွက်ဆိုရှယ်မီဒီယာတွေကိုပဲမှီခိုအားထားကြဖို့ဖိအားပေးထားတယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းပဋိပက္ခဖြစ်နေတဲ့ဒေတာတွေမှာအင်တာနက်ဆက်သွယ်မှုနှေးကွေးတာဟာထိခိုက်နစ်နာနေတဲ့လူမှုအတိုင်းဝိုင်းကိုအွန်လိုင်းဆက်သွယ်မှုနဲ့တိတိတတ်တာကန့်သတ်ထားတာဖြစ်ကြောင်းနိုင်ငံတကာဥပဒေပညာရှင်အဖွဲ့ကထောက်ပြထားပါတယ်။ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကတော့ရွေးကောက်ပွဲတွေကိုလွတ်လွတ်လပ်လပ်တရားမျှတပြီးပွင့်လင်းမြင်သာမှုယုံကြည်စိတ်ချရမှုစံသတ်မှတ်ချက်တွေကိုရွေးကောက်ပွဲကော်မရှင်ကချမှတ်ထားကြောင်းလူခွင့်ရေးကောင်စီမှပြောကြားခဲ့ပါတယ်ရှင်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ကိုဘက်ကယောဂဂျုံနေရရှင်မှာပဲလက်နက်ကမီနီပခတ်တွေကြောင်းရခိုင်ပြည်နယ်မှာနောက်ထပ်ရာနေရှိတဲ့ဒေသခံတွေကိုအိုးဝင်စွန်ခွာထွက်ပြေးနေကြပါတယ်ကယောဂနဲ့လုံချုံရဲ့ NDA ဆိုရင်မှုတွေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းရဲ့တိတောင်နဲ့ကြောက်တော်မြို့နယ်တွေကနေရစွန်ခါထွက်ပြေးလာသူတွေရဲ့နောက်ဆုံးရှင်တွေကိုတော့ကိုတိုင်တော်ရောက်တည်ထင်းယူထားတဲ့ဘူရော်ရဲ့တည်ထင်းထောက်ကျွန်တော်တက်နိုင်ကဒီတည်ထင်းပတ်ရဲ့တည်ထင်းထောက်မှတ်စုစီစဉ်မှာတင်ပြထားပါတယ်ကိုဘက်ကယောဂတကြောပြန်ကူးစက်မှုတွေစတင်ခဲ့ရကတက်နိုင်တဲ့လောက်အပြင်းမထွက်ဖို့အမင်းထုတ်ထားတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်မီနီပခတ်တွေဆက်လက်ဖြစ်ပေါ်နေတာကြောင့်ယာနေရှိတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတာပါရခိုင်မြောက်ပိုင်းကရသေးတော်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေမှာဆိုရင်လေဒီလာဆိုင်ပိုင်းကဆက်လို့ပြစ်ခတ်မှုတွေဇက်တိုက်ဆူတလို့ကြုံနေရတာကြောင့်လုံချုံရေးအတွဲစိုးရင်တဲ့ဒေသခံတွေစစ်တွေမျိုးထိထွက်ပြေးလာသူတွေလည်းရှိနေပါတယ်စစ်တွေမျိုးကိုတင်းချောင်လာတဲ့ရသေးတော်မြို့နယ်ဥက္ကာကြီးရွာကဒေါ်မတ်ခင်တို့ကတော့ကာယောဂအန်ဒီကိုစိုးရင်ပေမဲ့လေလက်တလော့သက်ဘေးကိုပို့ကြောက်ရတာကြောင့်ထွက်ပြေးခဲ့ရတာလို့ပြောပါတယ
်ယောမသရဲ့တော့တဲ့အမေတို့ကပို့ကိုကြောက်တာတမျိုးလာနော်ကြီးပိုင်လာတာတမျိုးနဲ့မနေဝမ်းမထဲဝမ်းလို့โทโกจีละดิโกเปเลนะอโลโดเปจอกมากูยောင်းเนดาโบเลมะเนวันดุบุช่องนอกะเลไป ဟိုဟိုမကလေးပါဒီကလေးပါဖြိုးပြီးပိုင်းနေတာပဲလို့
ရတိတော်မျိုးနေကမိုးစေးကြောင့်ဒေတာဖက်မှာဆိုရင်လေဒီအပိုင်းတွင်ပြစ်ခတ်မှုတွေဇက်တိုက်ဆိုသလိုကြုံနေရတာကြောင့်စစ်တွေမျိုးနေတခြားမျိုးနေတွေကိုထွက်ပြေးနေကြပါတယ
်ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့ခြေရွာကတော့ဒီရတိတော်မျိုးနေထဲမှာပါတဲ့ကန်ပင်ခြေရွာပေါ့နော်ဒီရွာမှာဆိုလို့ရှိရင်ဒီမနေ့ကဒီဟိုဘက်ဒီရွာရဲ့ဒီဘက်ချမ်းမှာရှိတဲ့မြစ်ကနေပြီးတော့ဒီလက်နက်ကြီးတွေနဲ့ပြစ်ပြီးတော့ရွာမှာအင်းနေတော်တော်များများထိတော့ပေါ့နော်လူကြီးထိခိုက်ဒဏ်ရာရတာတော့မရှိဘူးဒါပေမဲ့ဒီရွာကရွာသားတွေတော်တော်များများကတော့အဲ့လိုပြစ်ခတ်မှုတွေဖြစ်ပြီးနောက်ပိုင်းမှာဒီစိုးရင်ပြီးတော့ဒီဘေးနားရွာတွေကိုပေါ့နော်ထွက်ပြေးတင်းချောင်းနေကြတယ်လို့ရွာသားတွေကပြောပါတယ်ခင်ဗျာအခုနောက် NDD ဆိုရင်လည်းဒီအာတစ်ခေါက်ရွာကိုတင်းချောင်းပြီးတော့ပေါ့နော်ဒီမနက်ပိုင်းမှာသူလိုအပ်တဲ့ပစ္စည်းတွေအိမ်ကိုပြန်လာယူပြီးတော့နောက်တစ်ခေါက်နေပြီးထွက်ပြေးပြန်ပြီးတော့တင်းချောင်းသွားတာဖြစ်ပါတယ်ခင်ဗျာလက်ရှိဒီရွာမှာဆိုလို့ရှိရင်ဒီယောက်ျားသားအနည်းငယ်လောက်ပဲရွာမှာကြံခဲ့တာတွေ့ရပြီးတော့ဒီတခြားမင်းကလေးတွေတက်ကြီးယူတွေရွာသား1,800လောက်ကတော့ဒီနီးစပ်အခြေအရေကိုတင်းချောင်းနေကြတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ရတိတော်မျိုးပေါ်မှာဆိုရင်လေငိုကလေးကဒုက္ခတွေတွေများပြားရှိနေသလိုစက်တင်ဘာလဆိုင်ပိုင်းကစဆစ်ဆောင်တွေထပ်တိုးနေတာတွေကြောင့်စောက်ဝနေရဲ့ခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ရတိတော်မျိုးပေါ်ဆစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဟိုရတိတော်မျိုးပေါ်မှာဟိုသူဒီလအခုတက်ပြေးလာတဲ့ဆစ်ဆောင်တွေမျိုးကလည်းဟိုငိုကလေးကမျိုးပေါ်မှာဆစ်ဆောင်တွေကမစင်းတဲ့ခုရှိရကြအဲ့မစင်းတဲ့ခုရှိရဆိုတော့မျိုးပေါ်ရောက်နေတဲ့စိတ်ဆောင်တွေတော်တော်များများပေါ်တော့ကျွန်တော်တို့မှဒီ IP system တွေပေါ်တော့သူတို့မုန်းကူဆောင်တဲ့မပောက်ပေးနိုင်သေးဘူးအခုတော့ဒီကပ်ပြီးတော့ပြေးလာရဆိုတော့ကျွန်တော်တို့မှပုံစံပေးသွားရပေါ့အပတ်ကြီးဒီနေရာဆက်သေးတယ်ရောသူတို့အဲ့လိုဆက်သေးတယ်ကြောင့်နေစရာဆက်သေးတယ်တော်ဟိုဒုက္ခရောက်နေရကြောင်း
ဒါအပြင်ကြောက်တော်မြို့နယ်ကလတိုင်မြေကျောင်းတစ်လျှောက်မှာရှိတဲ့ရွှေပြည်ကျေးရွာဖက်မှာလေဒီလာဆိုင်ပိုင်းကစပြစ်ခတ်မှုတွေဖြစ်ပေါ်နေပြီးကျေးရွာတချို့မီးလောင်တော့ခဲ့တယ်လို့ရွာသားတချို့လည်းသေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။အဲ့ဒီကလတိုင်မြေကျောင်းတစ်လျှောက်မှာလက်ရှိချိန်ထိလည်းပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံ1000ကျော်လောက်ကြောက်တော်မြို့ပေါ်ကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ပြစ်ခတ်မှုတွေအတွက်လည်းတပ်မတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ပြန်လည်ဆွဆွေးနွေးကြတယ်လို့ရှိပါတယ်။ကျောက်တော်မြို့နယ်ညောင်ရှောင်းစစ်ဆောင်စခန်းမှာတော့ဒီလာတွင်စစ်ဆောင်တွေထပ်တိုးလာတာကြောင့်နေရာထိုင်ခင်းမလုံလောက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ကျွန်တော်တို့ဒီမှာကိုဗစ်ကိုမကြောက်ဘူးလားဆိုတော့ကြောက်တယ်။ဒါပေမဲ့ကိုဗစ်ကကြောက်ကြကောင်းတာကဒီမှာကဒီသူတို့ကဒီအတက်အတွေကိုပို့ပြီးတော့ကြောက်ကြတာပေါ့နော်။ခုချင်းရင်သူတို့ပြောရတာကိုဆောင်လာတယ်။အဲ့ဒီမှာကိုဗစ်နဲ့ပြတ်ပြတ်ပြီးတော့ဒီကျန်းမာရေးဝန်ကြီးဌာနကဒီဒီထုတ်ပြန်လာတဲ့စီကင်းတင်းနဲ့မျိုးကကြတော့ကျွန်တော်တို့ဒီစစ်ဆောင်ကမှာတော်တော်လေးဆက်ကြည့်တယ်ဒီမှာလူကြီးဖြစ်ပြီးတော့နေရတယ်ဒီလိုဖြစ်လာပြီဆိုရင်တော့ဒီတော်တော်လေးကဆက်ကြည့်တော့နေတယ်ဘယ်တော့မှချင်းချောင်းရတဲ့နေတော့ဖြစ်နေတယ်ဒါပေမဲ့ဒီဘက်မှာကိုဗစ်ကိုအကျုံးပြီးတော့ကျွန်တော်တို့ဒီလူကြီးကိုလက်မခံတော့ရအောင်ကြိုးစားနေရှိဘူးဒီလိုမှာစီလို့နေရရောမှာနေချင်တယ်ဒါပေမဲ့မြေခွင်းတော့ဘယ်လိုမှအဆင်မပြေလို့ဒီလိုကဒီဒီကိုကောင်းနေနေဆက်ခေါ်ပြီးတော့ကျွန်တော်တို့စီကိုရလာကြတာ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018နှစ်ကုန်ပိုင်းလောက်ကတည်းကအစိုးရတပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူ2,000ကျော်လောက်ရှိတယ်လို့စစ်ဆောင်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများစည်ရုံ REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်အဲ့ဒီစစ်ဆောင်2,000ကျော်ထဲမှာတချို့ကစစ်ဆောင်စခန်းတွေမှာနေထိုင်ကြသလိုတချို့တွေဟာလည်းနှိစက်ဟာဆွေမျိုးအိမ်တွေမှာနေထိုင်သူတွေပါဝင်သလိုနေရာအတေကြမရရှိတဲ့စစ်ဆောင်တွေလည်းပါဝင်နေပါတယ်
။စစ်ဆောင်စခန်းတွေမှာရှိတာကသုံးဖို့တပုံပဲရှိတာ။နှစ်ပုံလောက်ကဒီဖွင့်ရင်ကြောက်ရီနောက်ကိုထုကိုတာစခန်းတွေနောက်သူများအိမ်တွေမှာတိခုပြီးတော့နေကြရတာ။ဆိုတော့ဒီလိုမှဒုက္ခတွေအခွင့်အရေးမရဘူး။ဆိုရကရိတ်ခါတို့ငွေတိမ်ထောင်၂000ပေးနေတဲ့သူတို့ကမရဘူး။သူတို့လည်းလို nation လို့နေတာမဟုတ်ဒုက္ခတွေစခန်းရှိဒုက္ခတွေစခန်းမှာနေမှာအခုဒုက္ခတွေစခန်းကမရှိတော့သူတို့တိဖို့ကိုနေရမရှိဘူ
းလက်ရှိချင်းထိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့တစ်ဖက်မှာလည်းတိုက်ပွဲတွေကြောင့်နေရာစွန့်ခွာသူတွေလည်းတိုးလာနေပါတယ်ပြည်တွင်းပြည်ပလူရှင်တွေနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနရှာမှတ်ထားတဲ့စီကံတွေကြောင့်စစ်ဆောင်တွေကိုကူညီထောက်ပံ့ဖို့ခက်ခဲနေကြတာပါစစ်ဆောင်စခန်းတွေမှာရှိတဲ့စစ်ဆောင်တွေကိုဆိုရကစာနယ်ရိုက်ခါတချို့ထောက်ပံ့ပေးတာတွေရှိနေပြီးနေရာတည်ကြားမရှိတဲ့စစ်ဆောင်တွေအနေနဲ့တော့စောဝတ်နေရေးပုံမူခက်ခဲနေကြတယ်လို့ရတိတော်မျိုးနယ်မျိုးသားလွှတ်တော်မှဥခင်မောင်လက်ကပြောပါတယ
်။အစိုးရကဥစ္စာဝိဖြည့်ချင်းပေးရမယ်တာဝန်နဲ့ရှိတယ်။ကိုယ်အနေနဲ့မလိုရောက်ရင်နိုင်ငံတကာအကူအညီတောက်ရမှာလွယ်ရင်ငွေရှိပြီးတော့ပေးရမှာဆိုရကအားရှိဆုံးပဲဟိုဒုက္ခတွေရှင်းရှင်းကူညီနေအလူရှင်တွေကကိုရင်ဆိုတော့ကခဏလေးပဲနှုတ်ဒီညညဆက်လောက်လေးဒီကမကူညီနိုင်ဘယ်လောက်လူကြီးခိုင်ပြင်းနေမှာနှစ်ဆိုင်ကျော်တပည့်ချောင်ရှိတဲ့အရှင်တွေမျိုးမှာဒီအလူရှင်တွေကအကုန်လုံးကြွေးဖို့မွေးဖို့ဆိုတာကဘယ်လိုမှမဖြစ်နိုင်
အခုလိုကိုဗစ် -19 ကာယောဂါနဲ့ကြုံနေရချင်းအပြည့်ရကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်တမကမြန်မာနိုင်ငံရှေ့ဆိုင်တန်တမန်တွေနဲ့အကူအညီပေးရဖွဲ့တွေကလည်းတိုက်တွန်းထားကြပါမယ်။အခုရှိသည့်တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါ။ဒီသတင်းတစ်ပတ်ထက်မှပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးကိုယ်စားလှယ်ကလည်းရခိုင်ပြည်နယ်ကစီရေးပဏိပခတွေအတွင်းကလေးငယ်တွေပါဝင်ရသားတွေထိခိုက်သေဆုံးမှုတွေကြုံနေရတဲ့ပေါ်သတိပေးခဲ့ပါတယ်။တိုက်ပွဲတွေကြောင့်ရသားထိခိုက်သေဆုံးမှုတွေနဲ့အိုးအိမ်ဆုံးခါထွက်ပြေးနေရတဲ့ရှင်တွေကြုံနေရတာကြောင့်ကုလသမဂ္ဂတွင်းရေးမှူးချုပ်တိုက်တွန်းထားတဲ့အတိုင်းအပြစ်ခတ်ရစေကြဖို့လေလူ့ခွင့်ရေးထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်စစ်တွေမျိုးကလည်းသတင်းပေးပို့ထားတာဖြစ်ပါတယ်။
တော်ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသိန်းကြီးထိုက်ပါဝင်းသူနယ်တဝိုက်ညီအေက38000ကျော်မှာရွှေနဲ့သက်တူစူးစမ်းရှာဖွေရေးအတွက်ဩစတြေးလျပင်အော့စ်ကုမ္ပဏီလုတ်ပိုင်ခွင့်ရပါတယ်ဘလို့ပုံစံမျိုးလုတ်ပိုင်ခွင့်ရထားတယ်လေဆိုတာကိုပြည်သူ့လွှတ်တော်တင်ဟာစာတက်နဲ့တဘာဝပဝန်းကျင်ထိမ့်သိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွှတ်တော်မှဦးစိုးသူရထွန်းကိုမေးမြန်းထားပါတယ်ဘူမိပေရာပညာရှင်တဦးလည်းဖြစ်တဲ့လွတ်တော်အမတ်ဦးစိုးသူရာထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပုံပြီးခွင့်ပြုမဲ့မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ်
ကျွန်တော်တို့ရဲ့မူဝါဒအရတော့လုပ်ငန်းအသေးလေးတွေပေါ့ဓာတ်ရီးဖြစ်ခြင်းဟာဘောပါဝင်ကြီးကိုလည်းပိုထိခိုက်စေတယ်ကိုကြီးကြီးဖွံ့ဖြိုးတိုးတက်တဲ့ဒီတက်တူထုတ်လုပ်မှုနဲ့လည်းမကိုက်ကြည့်တဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပုံပြီးဦးစားပေးပါတယ်။အဲ့လိုပေးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဟိုဒေတာကန်ဗီဒူတွေနဲ့ဆက်ရတိုင်းဒေတာကြီးတွေအတွက်ကိုလည်းဟိုနီးမျိုးမျိုးနဲ့သူတို့ကိုလည်းဟိုလုံလောက်တဲ့ထောက်ပံ့နေပေးဖို့တွေလို့ CSR ရဲ့မုံရနေတာအခွန်အောက်တိဖို့ဘိုင်းပြီးတော့စဉ်းစားပေးကြပါတယ်။အဲ့တော့အခုကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေထဲမှာနှစ်မှာဆိုရင်ဟိုဘယ်လိုကဘယ်နှခုဘယ်လိုချိန်မှာပြီးမလဲဆိုတာတည်းအစီကျွန်တော်တို့ကနေကော်မတီကနေဟိုဆက်ပြောရတဲ့အကြောင်းဟိုဝန်ကြီးဌာနကလည်းတခုပြီးတခုကြိုးစားပြီးလုပ်ခဲ့တာပါအခုဒါကစတင်ပြီးတော့ဒီဒီကော်မတီကိုစတင်ချောင်းဝင်ပြီးရတော့ပါပဲဆရာ
ဒီလုံပိုင်ခွင့်ပေးတဲ့အပေါ်မှာပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီးတော့ရောဟိုအစိုးရဘက်ကဟိုတရားဝင်ထုတ်ပြောတာမျိုးဟိုဆရာတို့ကိုအသိပေးတာမျိုးဆရာတို့သိထားပါသလားရှင်
ဟိုအတိုင်းဒီတိုင်းဒီနဲ့အစိုးရကလည်းတည်ပြီးသားလည်းဖြစ်တယ်။နောက်တခါဟိုကျွန်တော်တို့တွေလည်းတည်နေတယ်။တခါမြူတာလွတ်တော်ကကျွန်တော်တို့နဲ့အလားတူကော်မတီလည်းဒီစီစာတွေကိုတည်ချာတည်ပါတယ်။ဟိုဆိုလိုတာတခုဒီအဆင့်မှာပြည်သူလူထုကိုတိုက်ရိုက်မပြောသေးသေးအကြောင်းကတော့တခုရှိပါတယ်။အဲ့ဒါဘာလဲဆိုတော့တန်တန်ချာပွေတယ်ဆိုတာကပွင့်လင်းပြောရင်ကျွန်တော်တို့ပလောင်းဆုံးဆိုရင်ဘူးပေတာမျိုးကိုဆွဲရပါတယ်။ဆွဲတဲ့ဆိုရင်ကျွန်တော်တို့ geologic တွေကဒီတူလေးနဲ့ဟိုကျွန်တော်ကြောက်ကလေးတွေကိုထုပြီးတော့အမှုနာကောက်တယ်ပေါ့နောက်တခါချောင်းနေမြောင်းနေရဲ့သေးဒီနှုံးနေနေသားလေးကိုကြည့်ပြီးသူတို့မြေနမူနာလေးကောက်တာတွေရှိပါတယ်အဲ့လိုကောက်ပြီးတော့မှဓာတ်ခွေးခိုင်းနေမှာဆမ်းပြီးတော့မှာဒီအဲ့လောက်ကျဲတဲ့ area ကြီးကနေကျင်းယူလိုက်ပါတယ်သူကဟိုကျမ်းပြင်းပြောရင်ကျွန်တော်တို့ခုတသိန်းကျော်ဆိုရင်နောက်နေ့မှာအဲ့တသိန်းလောက်ကပြုတ်သွားပြီနောက်ကအစွန်းတွေပဲပြန်တော့ပဲသဘောပါတယ်သူကရှော့ကျော့ပြီးတော့သွားပါတယ်အဲ့စစ်မှာတော့ဘာဝင်ကြီးရောလူမှုဘာဝင်ကြီးရောဘာမှတိကျမှုမရှိသေးတဲ့ကာလလည်းဖြစ်တယ်ဒီတားရဲ့ဒီဝိုင်းနဲ့လည်းတိုက်ရိုက်ဘာမှမတိကျသေးတဲ့ကာလဖြစ်တော့ဒီရှားဝွေကြီးကာလမှာတော့ကျွန်တော်ကလူတွေကိုအများကြီးပြောလို့မရှိပါဘူးသူရဲ့ဘူရင်းလုပ်ငန်းတွေပုံစံနဲ့ဒီတိုင်းမှာပဲသူကတရားကြီးအားလုံးတစ်ခုလုံးထုတ်လုပ်လို့လည်းမရပါဘူးထုတ်လုပ်နိုင်မှလည်းမဟုတ်ပါဘူးခင်ဗ
ျအခုဒီကုမ္ပဏီကစပြီးတော့ရှားဝွေပြီဆိုတော့တကယ်လို့တွေ့လာရင်ရောသူတို့ကိုပဲဒါလုတ်ပိုင်ခွင့်ပေးရမှာပေါ့နော်ဆရာဟုတ်ပါသလားရှင
်ဟုတ်ပါတယ်အပေါင်းကတော့ဒီတိုင်းမှာပဲဘာလို့လဲဆိုတော့ရှားဝွေပြီးအဆင့်ပြီးလို့ချင်းကျွန်တော်ကဖြစ်တဲ့ဒီလာတဲ့အဆင့်ပေါ့အဲ့ကြရင်တော့နည်းနည်းလေးညှင့်သွားပြီသူကဟိုသူရဲ့တတ်တုရှိနိုင်မယ်ဆိုတဲ့ target ပေါ့ဘယ်နေရာမှာရှိနေဆိုတော့လေသူတို့သိလာပြီ area ချင်းချင်းလေးလည်းဖြစ်သွားပြီအဲ့ဒီမှာသူတို့ကဒီမှာတွန်တွင်းနေတူတာတွေတို့ဒီထဲပို့ပြီးတော့ဒီကျွန်တော်တို့ဘူမိယူပါအနည်းငယ်တိုက်တာတာတွေတို့ဒါတွေပါလာပါလေ
သူတို့ဆရာလည်းဒီဘူမိပေဒါဒါပညာရှင်တယောက်ဖြစ်ပါတယ်ဆိုတော့ဒီဒေတာဟာဘလောက်ထိဒီရှာပွင့်နေတဲ့တတ်တုတွေနဲ့ပတ်သက်ပြီးကြွယ်ဝပါတယ်လေရှင်ဘလောက်အလားအလာကောင်းပါလဲဆရာ
လာလာကတော့ရှိတာသိကြပါတယ်။ဟောဝင်းသူကကျွန်တော်တို့ရဲ့ဒီဘက်ကဟိုမီးတောင်ကျွန်တော်တို့ရဲ့ဝင်းဝေရသဘောတရားမှဆိုရင်အလေမီးတောင်တန်းလို့ခေါ်တော့ပေါ့။တောင်သုံးလုံးဝင်းသူပုံရွာအထိသွားတဲ့နေရာပေါ့။ဒါဟိုကျွန်တော်တို့ခုခြေစင်တော်လက်ပတော်တော်ကြီးနဲ့သွားပါတယ်။အဲ့ဒီဒီမီးညောင်ကြီးနဲ့ကပ်ပြီးရှိနေတဲ့နေရာဖြစ်တဲ့အခါကျတော့ဒီအနာတသဘောရတော့ရ ရှင်းနိုင်ကြရတော့အတန်အတင်းရှိပါတယ်။ဟိုတပည့်တခုရှိတာအတော့လုပ်ငန်းရဲ့သဘောတရားရရေချေရင်းနှီးမြှုပ်နှံတဲ့သူကတော့သူ့ရဲ့အကျိုးမြတ်နဲ့ကိုက်မကိုက်ဆိုလိုတာကတော့ကမ္ဘာသီးခွဲရဲ့အခြေအနေဒါတွေအားလုံးကိုတွက်ဆပြီးတော့မှဘယ်လောက်ထိရင်းနှီးမြှုပ်နှံမယ်ဆိုတော့သူတို့တွက်ဆမှာဖြစ်ပါတယ်
။ဟုတ်ကဲ့ရှင်။နောက်ဒီတတ်တူ2ဖို့ရေလုပ်ငန်းနေနဲ့ပတ်သက်လာလို့ရှိရင်ဒါမြန်မာပြည်သူလူထုမှာစိုးရိမ်ကြောက်ကြမှုရှိပါတယ်ဆရာ။ဟိုဆရာတို့လည်းဟိုတွေ့မျက်မြင်တွေ့ရှိပြီးဖြစ်ပါတယ်ဒီလက်ဘရောင်းတောင်ကိစ္စတို့နောက်ဒီကချင်ပြည်နယ်မှာမိုင်းတွင်းနေကိစ္စတို့ဆိုတော့ဒီကုမ္ပဏီကိုမှဘယ်လိုကြောက်ရွေးပါလဲဆရာဒီကုမ္ပဏီကရောအရင်အရင်တတ်တူတူဖော်တဲ့လုပ်ငန်းတွေနဲ့ဘာများကွာခြားကောင်းမွန်မှုရှိပါတယ်လဲဆရာ
ဒီကျွန်တော်တို့အရင်မြန်မာဆွေလမ်းစစ်ပါတီအစိုးရဖြစ်မှာရောနောက်တခါဒီကျွန်တော်တို့ပြီးခဲ့တဲ့ဒီကျမတို့ဆိုရကာလအစောပိုင်းနေမှာဟိုတကယ်နိုင်ငံတကာကုမ္ပဏီအကြီးကြီးတွေလာကြပါတယ်ဟိုဒီ IP ဘိုးတို့ New Mount တို့ဆိုတဲ့လူကုမ္ပဏီကြီးတွေရှိတယ်အဲ့လိုကုမ္ပဏီကြီးတွေမှန်သမျှကဒီလူလူရဲ့ဒီနေတိုင်းစားတော့ကြီးကောင်းဝင်နေကြီးပေါ့အရန်ပုံပြီးဆိုင်ကြပါတယ်သူတို့ရဲ့အပူအနေနဲ့ကျမကြီးဆောင်ချောက်မှုကြီးတခြားအချက်လက်တွေလည်းအများအားပါပါအဲ့ဒီနောက်ပိုင်းမှာကျမကျွန်တော်တို့1994တပ်သူတွေဥပဒေရဲ့နောက်ပိုင်းဒီမှာမှတပြေးပြေးနဲ့ကျွန်တော်တို့ကဒီလုံလားချင်းအညာဘယ်လိုလဲဆိုတော့ဟိုပြည်တွင်းအထူးဖြင့်တော့ဒေတာကန်တတိတွေရှိတယ်နောက်တကအနီးနားမှာရှိတယ်တရုတ်ကုမ္ပဏီဂျူနန်လောက်ကတရုတ်ကုမ္ပဏီဒီလိုတွေဝင်လာတဲ့အခါကျတော့သူတို့တွေကအဲ့ဒီခုနပြောတဲ့အရေးကြီးတဲ့စိတ်ပိုင်းတွေအထူးဖြင့်ပြည်သူလူထုပုံမှာဘေးမဆိုင်ဖြစ်ကြတာအများကြီးရှိပါတယ်အခုဒီတန်အော့ဆိုရင်သူကဩစတေးလျလို့ပြောပေမဲ့ဒါကျွန်တော်တို့တိလောက်တော့တရုတ်နိုင်ငံအနေမှာအခြေခံနိုင်တဲ့ဟိုတတိတွေပိုင်တဲ့ကုမ္ပဏီပဲဒါပေမဲ့သူ့ရဲ့လုပ်ငန်းတွေကတော့နားမှာဆိုအိန္ဒိယလာဟုမှာလည်းရှိတယ်။တောင်အာဖရိကတောင်အမေရိကနဲ့တခြားဟိုကမ္ဘာနေရာကြီးတွေမှာလည်းရှိပြီးတော့လုပ်ငန်းတွေကဟိုထိုက်တန်နေဟိုဥနာဆိုပြည်သူပေါ်မှာကြီးတဲ့လူတွေခွန်အောင်ကိုမမှန်ကန်ကန်ပေးတဲ့လူတွေအတိုင်းဒေသကြီးတစ်ဆင့်အနေကြီးဟိုအစိုးရကပေးတဲ့လူတွေလို့ယုံကြည်တဲ့အတွက်ကျွန်တော်တို့ကပြီးတော့လို့ဆိုရင်တော့ကျွန်တော်တို့ကဒါကစောစောစီးစီးကညင်းလိုက်ပါပါဆိုရက
်ခုဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့တတ်တူတူဖို့ရေးလို့တရားစာတတူဖို့ရေးလုပ်ငန်းမှာစိတ်ဝင်စားရမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီ
ရှိတယ်ဒီမြန်မာအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေတာရှိတယ်ပေးထားပြီးသားလည်းရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစိုးသူရထောအထူးပဲကျေးဇူးတင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။လက်ရှိကမ္ဘာတဝန်းမှာဖြစ်နေတဲ့ COVID ကရောဂါအန္တရာယ်ဟာကာကွယ်ဆေးပေါ်လာပြီဆိုရင်တော့မှချက်ချင်းအဆုံးသတ်သွားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသတိပေးထားကြပါရစေ။ဒါကြောင့်ယောဂါမကူအောင်လို့လူတိုင်းသတိထားနေထိုင်ဖို့စဉ်စားပြင်ဆင်စရာဖြစ်လာပါရစေ။နှာခေါင်းဆီးတက်တာ၊မရင်နှီးသူတယောက်နဲ့တယောက်ခက်ခွက်ခွာနေကြတာမျိုးကလူတော်များများအတွက် new normal လုပ်နေကြအပြုအမူတွေလို့အသားကျလာနေပါပြီ။လူတွေနဲ့ထိတွေ့ဆက်ဆံရတဲ့အလုပ်မျိုးလုပ်သူတွေအတွက်ကရော new normal စိန်ခေါ်မှုတွေကဘာတွေရှိနိုင်ပါသလဲ။ကခုံပြီးကျန်းမာရေးလေ့ကျင့်ခန်းတင်ပြတဲ့မြန်မာနိုင်ငံက Zumba Instructor ဆရာမမတ်စာဖြူအတွက် new normal ကဘာတွေပါလဲ။ဘလို့ပြင်ဆင်ထားသလဲဆိုတာကြည့်ရအောင်ပါရှင်
။အခုတော့လောဆယ်ကတော့ဒီဟို Zumba အတွက်ကတော့ new normal ကဒီ online ကနေတင်တဲ့ဥစားပေါ့နော်။ Zoom နဲ့တင်တာတော့နောက်ပြီးတော့ Zumba ကကြတော့မှာလေ။ตัวရှိတယ်ตัวဒီတခြင်းနေอ่ะตัว copyright ရှိရဲ့ခါကျတော့ Facebook ကနေတင်လို့မရဘူးဒီမှာသူတို့ချင်း challenge ပါလဲဆိုတော့ခါကျတော့တော်တော်များများလူတွေကဟို Facebook နဲ့ပဲရင်းနေတာပေါ့เนาะ technology ဘာလို့မရင်းနေရတော့ကြောင့်သူတို့ Zoom နဲ့ဘာလို့လုပ်လို့ရှိရင်ပြိပြီးတော့မကြိုက်ကြဘူးအဆင်မပြေဘူးအဲ့လိုမျိုးတစ်ခုဖြစ်တဲ့ဟာလေးရှိတယ်ဆိုတော့ခါကျတော့ကိုယ့်ရဲ့ဟိုအတန်းတင်ဟိုကိုယ့်ရဲ့အတန်းတင်မဲ့တက်မဲ့လူတွေကိုဒီ technology နဲ့ရင်းနေအောင်ရင်လောက်ရတဲ့ဟာတစ်ခုရှိတယ်နောက်ပြီးတော့ဒီ camera တို့microphone တို့ sound system တို့နည်းနည်းကိုယ့်ဘက်ကအိမ်မှာပြင်ဆင်ရတဲ့ဟာတွေရှိတာပေါ့အဲ့ဒါအဓိက new normal ဖြစ်သွားတာပေါ့နော်အပြင်မှာအတန်းတွေကထွက်ပြီးတင်လို့မရတော့ဘူးဆိုတဲ့ခါကျတော့လေ
အခုလက်ရှိမှာရောတင်တန်းတွေကိုဘယ်လိုတင်နေရလားဘယ်နှစ်ချိန်လောက်ဘယ်လိုတင်နေရပါလဲရှင
် Zoom market အတန်းကိုတင်တယ်အဲ့ဒါကကျတော့ဟာ Star City ရဲ့ gym မှာတင်တာပေါ့နော်အဲ့ဒါကတော့ အခုလောလောဆယ်ပိတ်ထားတဲ့ဒီဟွာဂျင်းနေမဖွင့်အောင်ဆိုတဲ့အခါကျတော့လေကျန်တာကတော့ဒီလူကြီးတွေအတွက်ပုံမှန်ဆိုမှကတော့တငယ်ချင်းနေနဲ့ပေါင်းပြီးတော့ဟိုအမြဲတမ်းပုံမှန်အနေနဲ့တော့မဟုတ်သေးဘူးပေါ့နော်ဒါလို့ဆိုတော့နေရာရောအချိန်ရောလောဆယ်ကအပြည့်ဝမပေးနိုင်နေတဲ့အခါကျတော့ online ကိုပဲအဲ့လိုမျိုးဟိုကိုယ့်ဘက်ကကိုယ်ပုံမှန် regular class ဖွင့်ထားတာမျိုးမဟုတ်ဘဲနဲ့သူဖွင့်ထားပြီးသားသင်နေပြီးသားတငယ်ချင်းနေနဲ့ပဲဟိုပြန်ပြီးတော့ class share ပြီးတော့တင်တာမျိုးပဲလုပ်နိုင်နေတယ်လောလောဆယ်ကလေ
အခုအဲ့လိုမျိုးပေါ့နော်အခုဗမာပြည်မှာရောအဲ့လိုမျိုး online ကနေပြီးတော့ဒီလို gym ကစားတာတို့ဒီဇွန်ဘာကတာတို့လိုမျိုးနဲ့ပတ်သက်ပြီးတော့ online ကနေတင်တာလူတွေကဘယ်လောက်စိတ်ဝင်စားမှုရှိတာကိုတွေ့ရလဲရှင
့်အခုနောက်ပိုင်းပို့ပြီးတော့ဟိုစိတ်ဝင်စားလာကြတယ်အထူးသဖြင့်ဟိုငကိုတွေကအချင်းမသွားနိုင်တဲ့အဲ့လိုမျိုးဟိုအိမ်ရှင်မတွေတို့အမေတွေတို့ဆိုလို့ရှိရင်ကျတော့တို့ကဟိုတို့အားတဲ့အချိန်မှာကစားနိုင်တယ်လို့ကြောင်လို့ online မှာကစားရတာကိုအရင်ကထပ်ပို့ပြီးတော့စိတ်ဝင်စားလာတယ်ဇွန်ဘာဆိုလို့ရှိရင်လည်းငကိုတွေကလူတိပဲမယ်တချို့ရကြတော့လည်းအဲ့လိုမျိုးဂျင်းကိုမလာနိုင်တာဂျင်းအတွက်ဟိုလာတင်ဂျင်းမသွင်းကျင်တာတို့ဘာရိနေရှိရလို့ဆိုလို့ရှိရင်အခုတို့ဒီ online ကနေပြီးတော့ဆမ်းပြီးတော့ကစားလို့ရတယ်ကိုယ့်အိမ်မှာကိုယ့်ဘာသာကိုဘယ်သူမှဟိုမမြင်ရဘဲနဲ့ကစားလို့ရတယ်တော့တို့တော့ပို့ပြီးတော့စိတ်ဝင်စားလာကြတယ်အရင်ကထပ်တော့လေ
လူတိုင်းအတွက် new normal ဖြစ်လာတဲ့အထက်မှာနည်းပညာကိုအားကိုးလာရတဲ့အခြေအနေလေးတစ်ခုပေါင်းဝဲမှာတယ်ဒါကြောင့်ဇွန်ဘာ၄ချိန်ကလုတ်တဲ့နေရာမှာလည်းနည်းပညာအထောက်အကူနဲ့ online ကနေလုတ်လာကြတာပါဒါပေမဲ့နည်းပညာပိုင်းလိုအပ်ချက်တွေရှိနေသေးတဲ့မြန်မာနိုင်ငံမှာအခက်အခဲတချို့ကတော့ရှိနေပါသေးတယ်
။မြန်မာနိုင်ငံမှာကတော်တော်များများကသူတို့ရင်းနှီးတာက Facebook နဲ့ပဲရင်းနှီးတယ် Facebook ကိုပဲသုံးကြတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့သူတို့ကဒီတခြားဒီ platform တွေ Zoom တို့ဘာလို့ကြားတဲ့အခါကျတော့သူတို့အတွက်ကဟိုအခက်အခဲလေးတွေရှိတယ်သုံးရတာအဆင်မပြေတိုင်းနောက် internet line ခါလေးကြလို့ရှိရင်မကောင်းတာပေါ့နော်အဲ့လိုမျိုးဟာအဓိကရှိပါတယ်ဟုတ်
ကိုဗစ်ကြောင့်မနော်ဖြစ်လာတဲ့ဒီ new normal အခြေအနေမှာကိုပြင်ဆင်တဲ့ဥစ္စာတွေမှာရောဒီတင်တဲ့တင်တန်းသားတွေအတွက်ကိုရောကိုကဘယ်လိုမျိုးပံ့ပိုးမှုတွေလုပ်ပေးရလဲရှင်ဒီလို online ကနေတင်တန်းတွေပေးနိုင်ဖို့အတွက
်ဟုတ်ကဲ့ဟိုတင်တန်းသားတွေအတွက်ကြားရတဲ့အခါကျတော့ဒီဘယ်လို application မျိုးကို download လုပ်ရမယ်နောက်ပြီးတော့သူတို့အတွက်ဒီဘယ်လိုမျိုး internet ရှိမှသူတို့အတွက်အဆင်ပြေမလဲပေါ့နော်အဲ့လိုမျိုးဟိုဟာလေးလုပ်ပေးရတယ်အဓိကကနောက်ပြီးတော့သူတို့ကဖို့အတွက်နေရာဘယ်လိုလုပ်ရမလဲနောက်တော့ကသူရဲ့ device ကိုဘယ်လို set up လုပ်ရမလဲဆိုတဲ့ဟာရဲ့အဓိကပြောပြရပါ
တယ်ဒီလိုမျိုးနည်းပညာနဲ့ပတ်သက်လို့တော်တော်လေးဟိုအကျွမ်းဝင်မှုရှိအောင်လို့တော်တော်လေးသင်ပေးရတာမျိုးလား
ဟုတ်ကဲ့အစပိုင်းမှာတော့ပြောပြရတယ်အထူးသဖြင့်အဲ့လိုမျိုးဟို40ဝန်းကျင်ပေါ့နော်အဲ့လိုရွယ်အထူးသဖြင့်အရှင်မတွေပေါ့သူကဒီနည်းပညာပိုင်းနဲ့မရင်းနှီးဆိုလို့ရှိရင်တော့သူတို့အဲ့ဒီဒီဘယ် application download လုပ်ရမလဲဘယ်လို set up လုပ်ရမလဲဆိုတဲ့ဟာအကုန်လုံးပြောပြရပါတယ်ဒါပေမဲ့နှစ်ချိန်သုံးချိန်လောက်ပြီးသွားလို့ရှိရင်တော့ပုံမှန်လေးကစားရလူတွေဆိုတော့အဆင်ပြေသွားကြပါတယ်ဟုတ
်ဇွန်ဘာကတဲ့လူတွေကလူကြီးလူငယ်တွေမှာဘယ်သူတွေကပုံများလူကြီးတွေပုံများလားလူငယ်တွေပုံများလားရှင
်အခုလောလောဆယ်ဆိုလို့ရှိရင်တော့လူလက်ပိုင်းရွယ်ပေါ့နော်အဲ့လိုမျိုးအသက်အစိတ်နဲ့40ကျားတဲ့လူတွေပုံများပါတယ်ဟုတ
်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာကိုယ်အလုပ်အတွက်အဆင်ပြေအောင်ပြင်ဆင်ရတယ်လို့မိသားစုအတွက်ရှိလာတဲ့စိန်ခေါ်မှုတွေကလည်းမနှဲလာပါဘူး
အခုကဟို challenge တွေအများကြီးဖြစ်လာတာပေါ့နော် new normal မှာကကြတော့ခလေးတွေသူတပြင်းဟိုတမီးအကြီးကလည်းအိမ်ကနေပြီးတော့ပဲအကြောင်းတရားတွေတကြောင်မလို့သူ့အတွက်ကိုကပြင်လို့ရအောင်စားတွေပြင်ဆင်ပေးရတယ်တောက်လျှောက်ဟိုကူညီပေးနေရတယ်ပေါ့နော်အကြောင်းမှာဆရာမနဲ့လုံးဝမဲ့ကိစ္စတွေတချို့ဟာတွေသူ့ဘာသူမလုပ်နိုင်တဲ့ကိစ္စတွေဆိုလို့ရှိရင်လည်းကိုကဟိုသူ့ကိုအချိန်မရွေးကူညီပေးနေရတာမျိုးတွေရှိတယ်နောက်အမျိုးသားကလည်းဟိုအိမ်ကနေအလုပ်လုပ်တာဖြစ်သွားအိမ်ကနေပြန်ပြီးတော့အလုပ်လုပ်ရတာဖြစ်သွားတယ်တကြောင်မလို့တခါသူ့အတွက်လည်းဟိုကလေးအနောက်ရှက်မဖြစ်အောင်လို့ကလေးအငယ်ကိုထိန်းပြရတာမျိုးတွေလည်းရှိလာတယ်ပေါ့နောက်တစ်ခုကအဲ့လိုမျိုးဟိုအခုဆိုလို့ရှိရင်ကျမဆိုလို့ရှိရင်လည်းအပြင်ထွက်ပြီးတော့ဟိုမိသားစုအတွက်ဈေးဝယ်တာဗာညာအစားအမီတောင်နေနေကိုယ်တိုင်လောက်ရတဲ့ဟာတွေဆိုတော့ခါကျတော့အဲ့ဒါလည်းနောက်ထပ် challenge တစ်ခုပေါ့နော်ဟိုအရင်ကလိုမျိုးအကုန်လုံးဟိုမိသားစုလုံးထွက်ပြီးသွားတာမျိုးတွေမဟုတ်ဖက်နဲ့ကိုယ်တယောက်တည်းပဲညဉ့်ညံသွားပြီးတော့ဒီ grocery shopping လောက်ရတယ်ပြီးသွားလို့ရှိရင်ပြန်လာလို့ရှိရင်လည်းကလေးတွေကို APC တွေနဲ့ချက်ချင်းမထိမိအောင်ကိုယ်ဝစ်လာတဲ့ဝစ်စားတွေတွားထားတဲ့ဟာတွေနဲ့မထိမိအောင်လို့လောက်ရတယ်နောက်ထပ် challenge တစ်ခုပါပဲဒီ agent မတယောက်တော့ပေါ့လေ
အခုလိုမျိုးအဖက်ဖက်ကအဆင်ပြေအောင်အစ်စ်ကနေပြန်လုပ်နေရတဲ့အခြေအနေမျိုးမှာကိုယ့်ရဲ့စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးအတွက်တတ်နိုင်သလောက်ကျန်းမာရေးလေ့ကျင့်ခန်းလုပ်ဖို့အရေးကြီးတယ်ဆိုတာကိုလည်းဇွန်ဘာလေ့ကျင့်ခန်းဆရာမမဆာဖြူကအကြံပေးပါတယ
်အဲ့ဒါကလေအထူးသဖြင့်ဟိုအိမ်ရှင်မတွေအတွက်ပေါ့နော်အရင်အရေးကြီးပါတယ်ဘာလို့လဲဆိုတော့ဟိုအရင်အလိုမျိုးအပြင်သွားတာမျိုးတို့တကယ်ချင်းနေနဲ့ hang out လုပ်တာတို့မလုပ်လုပ်လို့မရတော့တဲ့အတွက်ကြောင့်မလို့ပို့ပြီးတော့ဟိုစိတ်ရှုပ်ထွေးလာတာပေါ့နော်ပြန်အိမ်ထဲမှာပဲတောင်းတောင်းအများအားတွေးနေရတဲ့အခါကျတော့ဟိုပြတ်နိုင်တယ်များပြဿနာမဖြစ်အောင်နေရတဲ့အတွက်ကြောင့်မလို့ကိုယ်ရေးမှာပို့ပြီးတော့နောက်ထပ် stress တစ်ခုပြီးရတဲ့အခါကျတော့ကိုယ်ပိုင်အချိန်လေးတစ်နေ့ဟိုအဲ့လိုမျိုးနိုင်ဝက်တစ်နိုင်ယူပြီးတော့ ကိုတို့ကိုလည်းလှူရှားအလေးချင်းကလှုပ်ပြီးလို့ရှိရင်ကိုကပို့ပြီးတော့ဒီစိတ်တက်ကြတာတွေစိတ်ညစ်တာတွေလည်းပြေပြောက်သွားနိုင်တယ်အဲ့တနားရီအတွင်းမှာအကျနဲ့ဟိုစိတ်ရှုပ်စရာတွေဘာမှမစင်စားရတဲ့ကြောင့်မလို့ကိုကပို့ပြီးတော့ဟိုပျော်ရွှင်လာနိုင်တယ်ပေါ့နော်နောက်ကိုတို့ကိုအချိန်လေးတစ်ခုပေးရတဲ့ကြောင့်မလို့ကိုမိသားစုကိုလည်းကိုကပို့ပြီးတော့ဂရုစိုက်လာနိုင်တယ်အဲ့နောက်ပြီးတော့ကိုခန္ဓာကိုလည်းပုံမှန်လေးလေ့ကျင့်ကလှုပ်လာတဲ့ခစားလာနိုင်တယ်အမြကိုရဲ့ခန္ဓာကိုလည်းပို့ပြီးတော့ကျန်းမာလာတဲ့ခါကျတော့ယောဂါကြီးမဖြစ်အောင်လည်းပို့ပြီးတော့ကောက်ခွေနိုင်နေပေါ့နော်ကိုအားကြောင့်မလို့လေ့ကျင့်ကလှုပ်ပေးသင့်ပါတယ
်မြန်မာနိုင်ငံကဇွန်ဘာ instructor ဆရာမမတ်စာဖြူဖြစ်ပါတယ်ကိုဗစ်ကယောဂါကြောင့်လူတိုင်းအတွက်သတိထားစရာသင်ယူစရာပြင်ဆင်စရာတွေဖြစ်လာတဲ့ new normal အခြေအနေမှာကိုအတွက်အဆင်ပြေမဲ့အခြေအနေဖြစ်လာအောင်လို့လေ့လာပြောင်းလဲနိုင်ကြမယ်လို့မျှော်လင့်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဒီကနေ့အင်္ဂါနေ့ကပဲပြီးဆုံးသွားတဲ့ London Fashion သတင်းပတ်မှာတော့ဒီဇိုင်နာ Victoria Beckham ကသူ့ရဲ့2021ညွေဦးနဲ့ညွေရာဒီဇိုင်းသစ်တွေကိုဗီဒီယိုနဲ့ပြသပါဝင်ခဲ့ပါတယ်Salon Fashion Show တွေလုပ်ဖို့စီစဉ်ထားခဲ့ပေမဲ့လည်းအခုဖြစ်ပေါ်နေတဲ့ Coronavirus ကပ်ဘေးကြောင့် London Fashion သတင်းပတ်မှာကန့်သတ်မှုတွေဖြစ်ခဲ့ပြီးတော့သူ့ရဲ့ဖန်နှင်းမှုလက်ရာပေါင်း20ကိုဗီဒီယိုကနေပဲပြသသွားနိုင်တာဖြစ်ပါတယ်။အခုလက်ရှိကြုံတွေ့နေရတဲ့အနေအထားမှာသူနဲ့သူ့ရဲ့အဖွဲ့သားတွေဘလို့အလုပ်လုပ်ခဲ့ကြလဲဆိုတာသူကပြောထားပါတယ်။ဒီ Fashion ရာသီမှာသူ့ရဲ့ဖန်နှင်းမှုတွေကလွယ်လွယ်ကူကူပေါ့ပေါ့ပါပါရှိမဲ့ဒီဇိုင်းတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒီရာသီအတွက်သူ့ fashion လက်ရာသစ်တွေကိုကြည့်မယ်ဆိုရင်80ပြည့်လွန်ကဒီဇိုင်းတွေလိုစင်တူတဲ့ဘောင်းမီရှည်တွေပြီးတော့ပိတ်သားအပေါ်ဝဲ trench coat တွေနဲ့ဇာရီသုံးထားတဲ့ဝတ်စုံရှည်တွေပါဝင်ပြီးတော့ဒီလက်ရာတွေကလည်းတကယ်လက်တွေ့ဘဝကိုအခြေခံထားတဲ့အိမ်မက်တစ်ခုပါပဲလို့လည်း Victoria Beckham ကပြောသွားပါတယ်ရှင်fashion လုပ်ငန်းကြီးရဲ့လှုပ်ဆောင်မှုတွေဟာတဘာဝပတ်ဝန်းကျင်ပေါ်မှာဘလောက်ဆိုးကျိုးတွေဖြစ်စီလဲဆိုတာအမှန်တိုင်းတင်ပြဖို့တောင်းဆိုတဲ့အနေနဲ့ပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေ fashion magazine ကြီးတွေကိုဆန္ဒပြခဲ့ပါတယ်။ကမ္ဘာထိပ်တန် fashion magazine တွေဖြစ်တဲ့ Vogue Glamour နဲ့ GQ magazine တို့ကိုထုတ်ဝေတဲ့ Condé Nast ရဲ့ရုံးအဆောက်အုံအပြင်ဘက်မှာသူတို့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူ2ဦးကအဖြူရောင်ဝတ်စုံပေါ်မှာအယောင်တွေစွန့်ထစ်နေတာမျိုးဝတ်ဆင်ထားပြီးတော့မျက်နှာမှာလည်းနှာခေါင်းစည်းနဲ့အပေါ်မှာတော့ tell the truth အမှန်ကိုပြောပါလို့ရေးထားပါတယ်။ Extinction Rebellion ဆိုတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်မှုအဖွဲ့က London Fashion သတင်းပတ်နောက်ဆုံးရက်အင်္ဂါနေ့ September 22ရက်နေ့မှာဒီလိုဆန္ဒပြသွားတာပါ။သူတို့ရဲ့ blog စာမျက်နှာမှာတော့ပတ်ဝန်းကျင်နဲ့လူမှုဝန်းကျင်ပေါ်မှာ fashion လောကကဘလို့ဆိုးကျိုးတွေကြားရောက်နေစေလဲဆိုတာမိမောင်းထုတ်ပြတာဖြစ်ပြီးတော့အပြောင်းအလဲတွေအားလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တွန်းအားပေးတာဖြစ်တယ်လို့ပြောထားပါတယ်။
Can live and die and burn and believe again.
Extraordinary tension around this stadium.
Take your mark.
ဒီကတော့မိသားစုကိုဆုံးခွာလာပြီးတော့အမေရိကန်ပြည်သူကိုပြောင်းလာနေထိုင်တဲ့မင်းသားဟယ်ရီကမတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲနဲ့ပတ်သက်ပြီးတော့ရိုက်ကူးတဲ့ Netflix မှာတန်ရုပ်ရှင်မှာပါဝင်ထားပါတယ်။ငါကိုအစီအစဉ်ရဆိုရင်ဒီ Rising Phoenix လို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ကဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ်။2020အိုလံပစ်အားကစားပွဲတော်နဲ့မတန်ဆွမ်းအိုလံပစ်အားကစားပွဲတော်တွေကျင်းပစေတဲ့တပြိုင်တည်းထပ်ဖို့ပြင်ထားတာပါ။ဒါနဲ့လေဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ပြီးကြောင်းအိုလံပစ်အားကစားပွဲတော်တွေနောက်တစ်ခုရွှေ့ထားရတာဖြစ်ပါတယ်။မင်းသားဟယ်ရီက2014မှာစတင်ပြီးကျင်းပတဲ့ Invictus Games ဆိုတဲ့အားကစားပွဲကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အဲ့အားကစားပွဲကတော့ဒေယာယာစစ်ပြည်နယ်ပြည်ကျင်းပပြီးတဲ့အားကစားပြိုင်ပွဲပါ။မင်းသားဟယ်ရီကသူကိုယ်တိုင်လည်းစစ်ထက်ထင်မှာ10နှစ်ကျော်အမှုထမ်းနေတာဖြစ်ပါတယ်။အခု Rising Phoenix မှတ်တမ်းရုပ်ရှင်ကိုတော့ Netflix Online ရုပ်သံကနေပြီးတော့ August 26ရက်မှာစတင်ပြသပါရစေ
။ Lives have been changed on the track, but lives are also being changed in the stands.
Yes, took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်
view မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ Belarus နိုင်ငံမှာဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့တမရရွေးကောက်ပွဲမတမာမှုတွေနဲ့ပတ်သက်ပြီးနိုင်ငံတဝန်ကန့်ကွက်ဆန္ဒပြနေကြတာကိုတုံ့ပြန်တဲ့အနေနဲ့ Belarus အာဏာပိုင်တွေကအင်တာနက်ဆက်သွယ်ရေးဖြတ်တောက် online မှာတင်တဲ့ post တွေကိုကန့်သတ်တာတွေဆက်လုပ်နေပါတယ်။ Alexander Lukashenko အစိုးရကအင်တာနက်လုံးဝဖြတ်တောက်တာတစ်စိတ်တစ်ပိုင်းကန့်သတ်တာတွေဆက်လက်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံ35နိုင်ငံကအပြစ်တင်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။အင်တာနက်ဆက်သွယ်ရေးပိတ်ပစ်တာ၊ကန့်သတ်တာ၊ဒါမှမဟုတ်ဝန်ဆောင်မှုစစ်စစ်တာတွေဟာငြိမ်းချမ်းစွာစုဝေးခွင့်၊လွတ်လပ်စွာစုစည်းထုတ်ဖော်ခွင့်တွေကိုကန့်သတ်ဖို့အတွက်တရားသဖြင့်လျော်ကန်မှုမရှိဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒီကန့်သတ်ချက်တွေနဲ့အတူအတိုက်အခံကိုယ်စားလှယ်လောင်းတွေရဲ့အလုပ်အကိုင်းတွေကိုထိခိုက်အောင်အကြက်ကင်တာတွေလည်းရှိပါတယ်။ပြည်သူလူထုလုံပိုင်ခွင့်တွေပိုပြီးဆုပ်ယုပ်အောင်လူမှုကွန်ရက်အပါအဝင် digital ဆက်သွယ်ရေးလမ်းကြောင်းတွေကိုကန့်သတ်သတင်းတောက်တွေနဲ့ငြင်းချမ်းစွာဆန္ဒပြကြတဲ့ Belarus ပြည်သူတွေကိုအလုံးအင်းနဲ့ဖမ်းဆီးပြီးထိမ့်သိမ်းနေပါတယ်။နှိတ်ခွအရေးယူတာတွေကြာသူတို့အတန်ကြားရအောင်ဆန္ဒပြတောင်းဆိုနေတဲ့တတ်တည်ရှိတဲ့ Belarus ပြည်သူတွေနဲ့အတူ American နဲ့မဟာမိတ်တွေကဆက်လက်ရည်တည်သွားမှာဖြစ်ပါတယ်။တရားမျှတမှုနဲ့တာဝန်ခံမှုအတွေ့တောင်းဆိုကြတဲ့အထက်မှာအမျိုးသမီးတွေအဓိကကြတဲ့အခန်းအပါဝင်နေတာဟာလေမတားတိုက်တဲ့အချက်ဖြစ်ပါတယ်ဟုတ်ပါတယ်မတမာတဲ့ရွေးကောက်ပွဲပြီးကြတဲ့အပတ်စဉ်စနေနေ့တိုင်းထောင်တောင်းချီတဲ့အမျိုးသမီးတွေခြိတက်ကြပြီးအကြမ်းဖက်နှိပ်ကွပ်မှုကိုရှုံချသလိုလူကာရှန်ကာနှုတ်ထွက်ပေးရေးတောင်းဆိုနေကြတာဖြစ်ပါတယ်အင်တာနက်အွန်လိုင်းမှာလူထုရဲ့မျက်နှာစာဟာပြင်ပလက်တွေ့လူထုရဲ့မျက်နှာစာလိုပဲအရေးပါပါတယ်အစိုးရအနေနဲ့အင်တာနက်ဆက်သွယ်ရေးကိုမပိတ်ပင်သင့်ပါဘူးမကြာခဏအင်တာနက်ပိတ်ပင်တာဟာဒီမိုကရက်တစ်လူပေါင်းရဲ့အခြေခံဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့အသိအပင်းဖွဲ့စည်းခွင့်တွေအပါအဝင်အခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးကိုတိုင်ငင်အောင်လုပ်သလိုဖြစ်နေပါတယ်။အင်တာနက်ပိတ်ဆို့တာဟာအသုံးပြုသူအားလုံးကိုထိခိုက်စေပါတယ်။အထူးသဖြင့်ခွဲခြားဆက်ဆံခံကြရသူနဲ့ထိခိုက်လွယ်သူတွေကိုပိုပြီးအထိနာစေပါတယ်။အင်တာနက်ဖြတ်တောက်ပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုကန့်တတ်သလိုအစိုးရတွေတာဝန်ခံမှုတာဝန်ယူမှုရှိစေရေးအတွက်အလွဲသုံးစားမှုတွေလူအခွင့်အရေးချုပ်ဖောက်မှုတွေကိုဖော်ထုတ်နေတဲ့လူအခွင့်အရေးခုခံကာကွယ်သူတွေနဲ့သတင်းထောက်တွေရဲ့စွမ်းရည်ကိုပါထိခိုက်စေပါတယ်။ပိတ်ပင်ကန့်သတ်မှုတွေဟာသတင်းလွတ်လပ်စွာစီးဆင်းမှုကိုအဟန့်အတားဖြစ်စေသလိုစီးပွားရေးလှုပ်ရှားမှုတွေကိုလည်းနစ်နာစေပါတယ်။လူထုလုံခြုံမှုကိုထိခိုက်စေပြီးနိုင်ငံရေးနဲ့လူမှုရေးမတိမငြိမ်မှုတွေကိုပေါ်ပေါက်စေနိုင်ပါတယ်။အပြင်မှာလူအခွင့်အရေးကိုအကာအကွယ်ပေးသလိုအင်တာနက်အွန်လိုင်းမှာလည်းအကာအကွယ်ပေးရမှာဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံကနိုင်ငံတကာလူအခွင့်အရေးစံတွေကိုလေးစားလိုက်နာဖို့လိုအပ်တာနဲ့အညီအနာပိုင်းနေအနေနဲ့အင်တာနက်ပိတ်ပင်တာပိတ်ဆို့တာနဲ့ဝန်ဆောင်မှုစစ်စစ်တာတွေကိုဆက်ပြီးမလုပ်ဖို့အတွက်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတောင်းဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးရေးဒီမိုကရေစီအခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးလေးစားဖို့အပါအဝင်လူထုမျက်နှာစာအခင်းအကျင်းကိုမဖြစ်မနေလေးစားဖို့ဘယ်လာရုစ်အစိုးရမှတာဝန်ရှိပါတယ်။ဘယ်လာရုစ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့လူအခွင့်အရေးချုပ်ဖောက်မှုတွေအလုံးအတွဲမဖြစ်မနေတိကျလွတ်လပ်စွာစုံစမ်းစစ်ဆေးဖို့နဲ့ကျူးလွန်သူတွေကိုတရားဥပဒေအရအရေးယူရမှာဖြစ်ကြောင်းပါခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတစ်လွှာ COVID-19 ကြောင့်သေဆုံးသူတသန်းလောက်ရှိလာနေချိန်မှာပဲကမ္ဘာပေါ်ကဝင်ငွေနှဲပါတဲ့နိုင်ငံတွေနဲ့ဝင်ငွေအသင့်တင့်ရှိတဲ့နိုင်ငံတွေအတွက်ဒီရောဂါရှိမရှိအမြန်ဆန့်သက်ဆစ်ဆဲမှုတန်တရ20လောက်လုတ်ပေးနိုင်တော့မှာဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့မှာပြောပါတယ်ဒီရောဂါရှိမရှိအဖြေကိုနိုင်ပေါင်းများစွာရက်နှစ်ချီစောင့်နေစရာမလိုပဲ15မိနစ်ကနေနိုင်ဝက်အတွင်းရနိုင်ပြီးဆန်းသက်ဆစ်ဆဲတဲ့ကိရိယာကလည်းရှုပ်ထွေးမှုတိတ်မရှိဘူးလို့ပြောပါတယ် Belarus နိုင်ငံမှာသမ္မတ Alexander Lukashenko ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးအခုသတင်းပတ်ကုံစနေတနင်္ဂနွေမှာဆန္ဒပြသူ900လောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။စနေနေ့ဆန္ဒပြပွဲတွေမှာရဲအဖမ်းခံရသူ150လောက်ရှိတယ်လို့တနင်္ဂနွေနေ့ကအဖမ်းခံရသူ350လောက်ရှိပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကတောင်ကိုရီးယားနိုင်ငံကမှာယူထားတဲ့အမြန်စစ်ဓာတ်ခွဲဆန့်တက်ကိရိယာတွေရောက်ရှိလာပြီးဖြစ်ကြောင်းနဲ့ဓာတ်ခွဲဆစ်ဆဲမှုတွေပိုးပြီးလှုပ်လာနိုင်တော့မှာဖြစ်တဲ့အတွက် ယောဂပိုးတွေ့ရှိမှုပိုးပြီးများလာနိုင်တယ်လို့သတိပေးလိုက်ပါတယ်အခုချိန်ထိမြန်မာနိုင်ငံမှာအကူးဆက်ခံသူ 11,632 ရှိပြီးသေဆုံးသူက256ယောက်ရှိနေပါပြီ။အောက်တိုဘာ10ရက်နေ့မှာကြာအောင်မဲ့တရုတ်နိုင်ငံအမျိုးသားနေမှာဟောင်ကောင်ဒီမိုကရေစီလှုပ်ရှားသူတွေချီတက်ဆန္ဒပြပွဲပြုလုပ်ဖို့ခွင့်ပြုချက်ရှောက်ထားတာကိုဟောင်ကောင်အာဏာပိုင်တွေကတနင်္လာနေ့မှာပယ်ချလိုက်ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကြိုချမ်းပါကြပါစီ။ကျွန်မခင်ဗျတ်ပ
ါ This program has come to you from the Voice of America, Washington.